Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တန်ရဲ့2020ပြည့်အောက်တိုဘာလ28ရက်နေ့ဗုဒ္ဓဦးနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်6နာရီက9နာရီအထိလိုင်းမီတာ24 40 51နဲ့လိုင်းမီတာ190တို့ကနေထုတ်လွှင့်ပေးနေပါပြီ။ဗုဒ္ဓဦးနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုမတ်သိင်္ဂီထိုင်တဲ့အတူကျွန်တော်ရမထွန်းကတင်ဆက်ပေးသွားပါမယ်။American သမ္မတရွေးကောက်ပွဲကျင်းပဖို့တပတ်တိတိပဲလိုတော့ချိန်မှာပဲ Republican သမ္မတ Donald Trump နဲ့ပြန်ပြီး Democratic သမ္မတလောင်း Joe Biden တို့နှစ်ဦးအကြိမ်နဲ့ရှင်ပြန်ရမယ့်ပြည်နယ်တွေကိုအင်္ဂါနေ့ကမဲဆွယ်စည်းရုံးရေးထွက်နေကြပြီဖြစ်ပါတယ်။လူထုသဘောထားစစ်တမ်းတွေအရတနိုင်ငံလုံးတိုင်းတရရောအကြိမ်နဲ့ရှင်ပြန်ရမယ့်ပြည်နယ်ထပ်ဝက်မှာပါ Joe Biden ကအမှတ်9မှတ်ကနေ9မှတ်အထိသမ္မတ Trump ရှိကဦးဆောင်နေတာဖြစ်ပါတယ်။သမ္မတ Trump က2016ခုနှစ်က Hillary Clinton ကိုအနိုင်ရရှိခဲ့တဲ့ Michigan, Wisconsin နဲ့ Nebraska ပြည်တွေကိုသွားရောက်နေတာဖြစ်ပါတယ်။ Border စစ်တမ်းတွေအရသမ္မတ Trump က Michigan နဲ့ Wisconsin ပြည်နယ်တွေမှာလူထုထောက်ခံမှု Biden ရဲ့နောက်ကနေလိုက်နေပေမဲ့ Republican အင်အားကောင်းတဲ့ Nebraska ပြည်နယ်မှာတော့ဦးဆောင်နေပါတယ်။ Joe Biden ကတော့တောင်ပိုင်းပြည်နယ်တစ်ခုဖြစ်တဲ့ Georgia ပြည်နယ်ကိုသွားရောက်နေပါတယ်။အဲ့ဒီပြည်နယ်မှာ Democrat သမ္မတလောင်းနဲ့အနိုင်မရတာ1992ခုနှစ်ကတည်းကဖြစ်ပါတယ်။သမ္မတရွေးကောက်ပွဲမှာအောင်ပွဲရဖို့က Electoral College လို့ခေါ်တဲ့ရွေးချယ်ရေးအဖွဲ့ဝင်တွေရဲ့မဲပေါင်း938မဲတွေကအနည်းဆုံးမဲ290ရရှိဖို့လိုအပ်ပါတယ်။လွန်ခဲ့တဲ့၄နှစ်တုန်းကသမ္မတ Trump ကလူထုမဲရေးအတွက်မှရှုံးလင်းခဲ့ပေမဲ့ Electoral College အဖွဲ့ရဲ့မဲအတာနဲ့သမ္မတအဖြစ်ရွေးချယ်ခံရတာဖြစ်ပါတယ်။American တရားရုံးချုပ်တရားသူကြီးဖြစ် Amy Coney Barrett အင်္ဂါနေ့ကတရားဝင်ကျမ်းသစ္စာချိန်ဆိုလိုက်ပြီးဖြစ်ပါတယ်။ American Senate Intelligence တို့က52ပဲ48မဲနဲ့တင်းလာနေကအတီးပြုတ်ခန့်ပြီးတဲ့နောက်မှာတရားရုံးချုပ်တရားသူကြီးချုပ် John Roberts ရှေ့မှောက်မှာကျမ်းသစ္စာချိန်ဆိုခဲ့တာဖြစ်ပါတယ်။တရားသူကြီးကိုယ်နဲ့ဖွဲ့စည်းထားတဲ့ American တရားရုံးချုပ်မှာ Barrett ကသမ္မတ Donald Trump ခန့်တဲ့တတိယမြောက်တရားသူကြီးဖြစ်ပါတယ်။သူကိုခန့်လိုက်လို့ Shields and Conservative တို့ဘက်က6မဲ3မဲနဲ့ Liberal တရားသူကြီးတွေပေါ်တည်တည်တတ်တာအသာစီရစီမှာဖြစ်ပါတယ်။ပူပူနွေးနွေးခန့်ခံရတဲ့တရားသူကြီး Barrett အနေနဲ့သိပ္ပကြခင်မှာပဲ American နိုင်ငံရေးမှာအရေးကြီးတဲ့ကိစ္စကြီးတစ်ခုတည်းပါဝင်ပတ်သက်ဆုံးဖြတ်လာရဖို့ရှိပါတယ်။ရွေးကောက်ပွဲဆိုင်ရာအငြင်းပွားမှုတွေပေါ်တရားရုံးချုပ်ကဆုံးဖြတ်ဖို့လိုအပ်လာတဲ့အခါမှာပါဝင်ပတ်သက်ဆုံးဖြတ်လာရဖို့ရှိပါတယ်။ဒါအပြင်နိုမာလာဆယ်ရည်နေမှာလဲ Affordable Care Act လို့ခေါ်တဲ့ American ကျန်းမာရေးဆောင်ရှောက်မှုစနစ်ဆက်လက်တည်ရှိရေးမတည်ရှိရေးကိစ္စတရားရုံးချုပ်ကဆုံးဖြတ်တဲ့အခါပါဝင်ဆွေးနွေးဆုံးဖြတ်လာရဖို့ရှိနေပါတယ်ခင်ဗျာ John Hopkins တက္ကသိုလ်ကထုတ်ပြန်တဲ့ Coronavirus အခြေလက်စီးရင်တွေအရ American ပြည်ထောင်စုရဲ့ COVID-19 ကူးစက်မှုတွေပြန်လည်မြင့်တက်နေပါတယ်တင်းလာတဲ့တရက်ထဲကူးစက်သူ6900ကျော်ရှိနေပါတယ်အထူးသဖြင့် Illinois, Texas, Wisconsin, Tennessee နဲ့ California ပြည်နယ်တွေမှာကူးစက်မှုတွေဇက်တိုက်မြင့်တက်နေတာဖြစ်ပါတယ်။အခုလိုပြည်နယ်တွေနဲ့မြို့ကြီးတွေမှာကူးစက်မှုတွေမြင့်တက်နေတဲ့အထက် Texas ပြည်နယ်ကနေဆက်မြို့ El Paso မှာပြည်ထောင်စုတရင်သုံးပတ်အတွင်းကူးစက်မှုတွေသုံးဆမြင့်လာခဲ့တဲ့အတွက်ညဆယ်နိုင်ကနေမနေ့9နိုင်အထိညမထွက်ရအမိန့်နဲ့နှစ်ပတ်ကြာအိမ်ထဲမှာနေကြဖို့ stay at home အမိန့်ထုတ်ပြန်ထားပါတယ်။ညမထွက်ရအမိန့်ကိုထုတ်ပြန်ခဲ့တဲ့တရားသူကြီးကဆေးရုံအထူးကျမတ်ကုသခန်းတွေမှာလူနာတွေနဲ့ပြည်နေပြီလို့ပြောပါတယ်။ယူတာပြည်နယ်မှာလည်းဆေးရုံတွေမှာလူနာတွေကိုလက်ခံနိုင်တဲ့အခြေအတွေပြည်တော်မှာဖြစ်ကြောင်းပြည်နယ်ရင်းကဆေးရုံတွေကိုကုစားပြုတဲ့အဖွဲ့တစ်ခုကပြည်နယ်အုပ်ချုပ်ရေးမှူး Gary Hubbard ကိုတတိပေးထားပါတယ်။ American နိုင်ငံအတွင်း COVID-19 ကူးစက်သူပေါင်း 8.9 တန်းကျော်ရှိပြီးသေဆုံးသူက 23,500 ကျော်ရှိတာကြောင့်တကမာလုံးမှာ COVID-19 ဖြစ်ပွားမှုနှုန်းနဲ့သေဆုံးမှုအရေအတွက်အများဆုံးဖြစ်ပါတယ်။တကမာလုံးတိုင်းတာအနေနဲ့ကတော့ကူးစက်သူပေါင်း 43.6 တန်းနဲ့သေဆုံးသူ 1.1 တန်းကျော်ရှိနေပါတယ်။ဥရောပမှာတော့ Russia, Finland, Sweden နဲ့ Poland နိုင်ငံတွေမှာလည်းကူးစက်မှုနှုန်းမြင့်တက်နေပါတယ်။ American နဲ့ India နိုင်ငံကြားစီးရီးသတင်းအချက်အလက်ဖလှယ်ရေးသမိုင်းဝင်သဘောတူစာချုပ်တရက်ကိုလက်မှတ်ရေးထိုးလိုက်ကြပြီးဖြစ်ပါတယ်။ဒေသပတ်သက်ဝေဝင်သတင်းအချက်အလက်တွေရရှိဖို့အတူလက်တွဲလှုပ်ဆောင်ရေးပူးပေါင်းဆောင်ရွက်မှုနဲ့အချက်အလက်ဖလှယ်မှုသဘောတူညီချက်ဘက်ကာကိုအင်္ဂါနေ့ကနိုင်ငံလက်မှတ်ရေးထိုးခဲ့ကြတာပါ။သဘောတူစာချုပ်ကိုလက်မှတ်ရေးထိုးကြသလိုနိုင်ငံလုံခြုံရေးနဲ့မဟာဗျူဟာဆက်ဆံရေးတိုးမြင့်ကြဖို့လည်းသဘောတူညီခဲ့ကြပါရယ်။ Indo Pacific ဒေသမှာတရုတ်နိုင်ငံရဲ့အင်အားသုံးပြုမှုတွေအပေါ်တုံ့ပြန်မှုအရေးအိန္ဒိယနိုင်ငံနဲ့ပူးပေါင်းဆောင်ရွက်ရေးမြင့်တင်ဖို့ American နိုင်ငံသားရေးဝန်ကြီးနဲ့ကာကွယ်ရေးဝန်ကြီးနှစ်ဦးစလုံးကယူဒီလီမြို့မှာရောက်ရှိနေစမှာအလေးထားဆွေးနွေးခဲ့ကြပါရယ်
။ Our leaders and our citizens see with increasing clarityThat the CCP is no friend to democracy.
The Communist Party ဟာ democracy စနစ်ပြည်သူ့စိုးရိမ်နဲ့ဖွံ့ဖြိုးတင်တာမှုတွေရဲ့မိတ်ဆွေမဟုတ်တယ်လို့ လှလစွာရေကြောင်းသွားလာရင်းနဲ့ပွင့်လင်းပြီးကြီးပွားတိုးတက်စေမယ့်အင်ဒိုပစိဖိတ်ဒေသအတွက်လည်းမိတ်ဆွေမဟုတ်ဘူးဆိုတာကိုကျွန်တော်တို့ကောင်းဆောင်တွေနဲ့ပြည်သူတွေပုံပြီးရှင်းရှင်းလင်းလင်းသဘောပေါက်လာကြပြီဖြစ်ကြောင်းအမေရိကန်နိုင်ငံတိုင်းဝန်ကြီးမိုက်ပွန်ပီယိုကအင်ကာနီကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောသွားတာဖြစ်ပါတယ်။ပွန်ပီယိုနဲ့အတူရှိနေတဲ့အမေရိကန်ကာကွယ်ရေးဝန်ကြီးမာ့ကအက်စပါကလည်းကျူးနိုင်ငံရဲ့အင်ဒိုပစိဖိတ်ဒေသအတွင်းမတိမကျဖြစ်စေတဲ့ပြည်မှုလှုပ်ရှားမှုတွေအောက်မှာနိုင်ငံတွေပိတ်ဆို့မှုမရှိဘဲလွတ်လပ်မှုရရှိစေရေးအားလုံးနဲ့ရင်ပေါင်တန်းရည်တည်သွားမယ်လို့ပြောပါရယ်။နိုင်ငံချုပ်ဆိုခဲ့တဲ့ဘက်ကာစာချုပ်အရဒုံးကျည်တွေနဲ့လက်နက်တပ်ဆင်ထားတဲ့ drone ရှင်တွေကိုပြစ်မှတ်ထားရှာဖွေရမှာအရေးပါတဲ့ပထဝီနဲ့လေကြောင်းဆိုင်ရာအချက်လက်တွေကိုအိန္ဒိယနိုင်ငံကရယူနိုင်မှာဖြစ်ပါရယ်။ဝန်ကြီးပုံပီယိုကအိန္ဒိယကနေသီရိလင်္ကာ၊မော်လ်ဒိုက်ဗ်နဲ့အင်ဒိုနီးရှားနိုင်ငံတွေကိုဆက်လက်တွားရောက်မှာဖြစ်ပါရယ်ခင်ဗျာ။
အင်တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.3 ဒိုင်းနိုမီတာ40 kHz 81.3 ဒိုင်းနိုမီတာ51 kHz 5805နဲ့ဒိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
် UA မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓနေ့မနက်ခင်းမြန်မာနဲ့ဒေတာရင်းသတင်းတွေကိုဆက်ပြီးတင်ပြပေးနေပါတယ်ကျမသင်ကြီးထိုက်ပါမြန်မာနိုင်ငံမှာအင်ကာနီညပိုင်းအထိကိုဗစ် -19 ရောဂါအတည်ပြုလူနာ1466ယောက်ထပ်မံတွေ့ရှိခဲ့တဲ့အတွက်ကိုဗစ် -19 အတည်ပြုလူနာစုစုပေါင်း 48,666 ယောက်ရှိပြီလို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကသတင်းထုတ်ပါတယ်ဓာတ်ခွဲနမူနာ1000ကျော်ကျော်ကိုစစ်ဆေးခဲ့တာမှာအတည်ပြုလူနာ1400ကျော်တွေ့တာပါတိဆုံးသူက25ယောက်ထပ်ပြီးရှိတဲ့အတွက်ကိုဗစ် -19 ကြောင့်တိဆုံးသူစုစုပေါင်း1148ယောက်ရှိသွားပြီဖြစ်ပါတယ်။နိုဝင်ဘာလတည်းကျင်းပမယ့်မြန်မာရွေးကောက်ပွဲမှာအားလုံးပါဝင်နိုင်ပြီးပွင့်လင်းမြင်သာမှုရှိမဲ့အများလက်ခံတဲ့ရွေးကောက်ပွဲဖြစ်ရေးမြန်မာဒီမိုကရေစီပြုပြင်ပြောင်းလဲရေးနဲ့နိုင်ငံတွင်းလူသားချင်းစာနာထောက်ထားမှုဆိုင်ရာဆောင်ရွက်မှုတွေအားလုံးကိုအမေရိကန်ကအခိုင်အမာထောက်ခံကြောင်းအမေရိကန်နိုင်ငံဆိုင်ဝန်ကြီးဌာနနိုင်ငံရေးရာဌာနအမြဲတမ်းအတွင်းဝင်ဒေးဗစ်ဟီလ်ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကိုပြောကြားခဲ့ပါတယ်။အင်ကာနီကသူတို့နှစ်ဦးဆွေးနွေးမှုမှာအခုလိုပြောဆိုတာဖြစ်ကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရရုံးရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။ဒါအပြင်မြန်မာနိုင်ငံတဝန်းကပြည်ပခန့်တွေအဆုံးသတ်ပြီးရိုဟင်ဂျာဒုက္ခသည်တွေတခြားဒုက္ခသည်တွေပြည်တွင်းမှာအိုးအိမ်ဆုံးခွာတင်းရှောင်နေရသူတွေဘေးကင်းလုံခြုံမှုရှိရှိဆန္ဒအလျောက်ကုန်တိတ်ခါနဲ့အညီဌာနေပြန်နိုင်ရေးမြန်မာအစိုးရဘက်ကဆောင်ရွက်ဖို့ကိုလည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနနိုင်ငံရေးရာအမြဲတမ်းအတွင်ဝင်ဟီလ်ကတိုက်တွန်းခဲ့ပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုမြန်မာဘက်ကလက်မခံပါဘူး။ဒါပေမဲ့ဌာနေပြန်ရေးဆောင်ရွက်မယ်လို့ကြေပေးထားပေမဲ့အကောင့်ထဲတော့မပေါ်သေးပါဘူး။တစ်ချိန်တည်းမှာပဲမြန်မာနိုင်ငံကိုရောက်နေတဲ့အမေရိကန်စီးပွားရေးကိုယ်စားလှယ်အဖွဲ့အမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးဗန်ဒါယီကော်ပိုရေးရှင်း DFC ရဲ့အမှုဆောင်ရရှိချုပ်အဒမ်ဘိုလာနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်တို့အင်ကာနီကညီပြတော်မှာတွေ့ဆုံဆွေးနွေးပြီးယင်းနှိမ့်ညွန်မှုကိစ္စတွေဆွေးနွေးကြပါတယ်။ဗန်ဒါယီဖွံ့ဖြိုးမှုဆိုင်ရာဘဏ် DFC က2015ခုနှစ်ကနေ2019ခုနှစ်အတွင်းမြန်မာနိုင်ငံမှာအမေရိကန်ဒေါ်လာ300ကျော်ယင်းနှိမ့်ညွန်ထားတယ်လို့လဲမြန်မာဆိုင်ရာအမေရိကန်တယုံကဖော်ပြထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်ဓါကာမှာအင်ကာနီကလူ1000လောက်ချီတက်ပြီးပြင်းထန်သမရကိုဆန့်ကျင်ဆန္ဒပြကြပါတယ်။တမန်တော်မူဟာမက်ကိုတရုတ်ဖော်တဲ့ရုပ်ပြောင်ကိုလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အဖြစ်အကာအကွယ်ပေးထားတဲ့ဥပဒေတွေကိုပြင်းထန်သမရရဲ့အခိုင်အမာထောက်ခံမှုကိုပါဆန္ဒပြတာလို့ AP သတင်းကဖော်ပြပါတယ်။ကမ္ဘာတစ်လောကမွတ်စလင်တွေညီညွတ်ကြဖို့နဲ့ပြင်းထန်ကိုတပိတ်မှောက်ကြဆိုတဲ့စာတမ်းတွေစိုင်းပုတ်တွေကင်ပြီးအယူဆွဲပြင်းထန်တဲ့အစ္စလာမီအန်ဒိုလွန်ဘင်္ဂလားဒေ့ရှ်အဖွဲ့ကဆန္ဒပြသူတွေချိတ်တက်ခဲ့ကြတာပါမွတ်စလင်အများစုနိုင်ငံတွေမှာအစ္စလာမ်ဥပဒေကျင့်သုံးဖို့လဲဒီအဖွဲ့ကတိုက်တွန်းနေတာဖြစ်ပါတယ်ဆန္ဒပြသူတချို့ကတော့ပြင်းထန်သမ္မတအီမာနျူရယ်မာခရွန်ရဲ့မျက်နှာပေါ်မှာချက်ချီကရေးဆွဲထားတဲ့ရုပ်ပုံတွေကင်ဆောင်ချိတ်တက်ကြပါတယ်ဆန္ဒပြသူတို့ကတော့ပြင်းထန်သမ္မတကိုမလေးစားဘူးဆိုတာကိုတရုတ်ဖော်တဲ့အနေနဲ့လေပင်တဝိုင်းမှာဖနက်တွေချိတ်ဆွဲထားတဲ့သမ္မတမက်ခရွန်ရဲ့ရုပ်ပုံကိုကန်ဆောင်ဆန္ဒပြပါတယ်။စာတင်ကမ်းထဲမှာတမန်တော်မူဟာမက်ရဲ့ကတူးရုပ်ပြောင်ကိုပြသခဲ့တဲ့အကြောင်းစရာကိုပ ါရီမျိုးတော်အနီးမှာရင်းရဲဆက်ဆက်ခေါင်းဖြတ်တက်ဖြတ်ခံခဲ့ရပြီးတဲ့နောက်ဒီကိစ္စကထပ်ပြီးတော့ပေါ်ပေါက်လာတာပါ။ကျောင်းဆရာကိုတိုက်ခတ်ခဲ့တဲ့အသက်18နှစ်အရွယ်ချက်ချင်းလွယ်ဘွားဒုက္ခတဲ့အမျိုးသားကိုတော့ရဲတပ်ဖွဲ့ရဲ့ပြစ်ခတ်မှုအတွင်းမှာတေဆုံးသွားပါတယ်။ပြင်သစ်သမ္မတမက္ခရိုနဲ့အစိုးရအဖွဲ့ဝင်တွေကတော့အလားတူရုပ်ပြံကတ်တွန်းတွေကိုလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အဖြစ်ဆက်လက်ကာကွယ်သွားမယ်လို့အခိုင်အမာကတိပြုထားပါတယ်။မဲကောင်မြေအထက်ပိုင်းကမြည်ရည်နဲ့မိုးရိပ်စိတိုက်တာချက်တွေကိုတစ်နှစ်ပတ်လုံးမဲကောင်မြေကော်မရှင်ကိုပေးဖို့တရုတ်ဘက်ကသဘောတူလိုက်ပါပြီ။ထိုင်းကမ်ဘောဒီးယားလာအိုနဲ့ဗီယက်နမ်နိုင်ငံတွေပါတဲ့မဲကောင်မြေကော်မရှင်နဲ့တရုတ်နိုင်ငံတို့ကြားတရားဝင်သဘောတူညီချက်ကိုအောက်တိုဘာလ22ရက်နေ့ကြာတာပြင်းနေကလက်မှတ်ထိုးခဲ့တာပါ။ပြီးခဲ့တဲ့18နှစ်တာကာလအတွင်းမဲကောင်မြေအထက်ပိုင်းယူနန်ပြည်နယ်ထဲကမိုးရေချိန်နဲ့မြေကြီးတိုက်တာရေးစခန်းတစ်ခုကရတဲ့အချက်လက်တွေကိုဇွန်လကနေအောက်တိုဘာလအတွင်းမဲကောင်မြေကော်မရှင်ကိုတရုတ်ကပေးနေတာပါ။အခုသဘောတူညီချက်တည်းအရတော့မဲကောင်အထက်ပိုင်းမိုးရေချိန်မြေကြီးအစဉ်တိုက်တာချက်တွေကိုတရုတ်ဘက်ကတရက်ကို2ချိန်နဲ့တစ်နှစ်ပတ်လုံးပေးရမှာဖြစ်ပါတယ်။တရုတ်ဘက်ကမဲကောင်မြေကျောင်းဆိုင်ရာအချက်လက်တွေတစ်နှစ်ပတ်လုံးပေးမဲ့အချက်ကြောင့်မဲကောင်မြေကျောင်းအောက်ပိုင်းနိုင်ငံတွေမှာပျက်စီးဆုံးရှုံးမှုများနိုင်တဲ့ရုပ်တရက်မြေကြီးကြီးတာမြေကြီးရော့ချမှုလိုကိစ္စတွေကိုကြိုပြီးတော့တွေ့ချက်နိုင်ရေးအထောက်အကူဖြစ်နိုင်ပေမဲ့လည်းတရုတ်ဘက်ကအချက်လက်ရတာနောက်ကျတာမျိုးလည်းဖြစ်နိုင်တယ်လို့ကျွမ်းကျင်သူတွေကထောက်ပြနေကြပါတယ်ဒီဝေးမြန်မာပိုင်းစီစဉ်ရဲ့ပုတ်ထုံးနေမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူတင်ပြပေးခဲ့တာပါအခုကတော့သတင်းဆောင်မတွေဆက်သွယ်မင်းမြန်ကန်တွေနဲ့သတင်းပတ်ရှင်ကဏ္ဍတွေကိုနားဆင်ကြရအောင်ပါရှင
်လမ်းပန်းဆက်သွယ်ရေးခက်ခဲတဲ့ချင်းပြည်နယ်မှာပထမဆုံးအကြိမ်တိဆောက်ပြီးစီးသွားတဲ့လေရင်ကွင်းတက်မှာဒီကနေ့ပဲလေရင်ဒဇင်းကိုစမ်းတပ်ပြန်တန်းခဲ့တဲ့အကြောင်းပြောပြပါမယ်ကျွန်တော်မိုးစောပါကုန်းလန်းခီးကိုအဓိကထားနေရတဲ့ချင်းပြည်နယ်မှာခီးတဲ့တင်လေရင်တွေပြေးဆွဲနိုင်မဲ့စူပုံးလေရင်ကွင်းကိုဖလန်းမြို့မှာ2015ခုနှစ်ကစတင်တည်ဆောက်ခဲ့ပြီးဒီနှစ်မနက်စင်နာရီခွဲအချိန်မှာပထမဆုံးလေရင်စတင်ဆင်းသက်ခဲ့တာဖြစ်ပါတယ်။ပထမဆုံးလေရင်ဆင်းသက်ခဲ့တဲ့အချိန်လေးကိုချင်းပြည်နယ်အစိုးရအဖွဲ့ကစီပင်တာယာရေးဝန်ကြီးဦးစိုးထက်က VOA ကိုအခုလိုပြောပါတယ
်။ဟုတ်ကဲ့အောင်မြင်ဆင်းပါတယ်ခင်ဗျာ8072လေရင်ဆင်းပါတယ်ခင်ဗျာရေလေင်ခရူအားကိုရောက်ပါပါတယ်ပိုင်လော့တွေနဲ့လေရင်မေးလေးကိုရောက်တော့ပါပြီးတော့အဲ့ဒီကဝန်ဆောင်မှုလုပ်တဲ့အဖွဲ့အားလုံး25ရောက်လိုက်လာပါခင်ဗျအဲမနေ့စနေခွဲစနေခွဲဆင်းပြီးတော့မှ12:15မှာပြန်တက်တော့ပါတယ်ခင
်ဗျပထမဆုံးဆက်ရောက်လာတဲ့လေရင်ကိုဒုတိယသမ္မတဦးဟင်နရီဗန်တီယူနဲ့မိသားစုချင်းပြည်နယ်ဝန်ကြီးချုပ်နဲ့အစိုးရအဖွဲ့အပါအဝင်ဒေသခံတွေကလာရောက်ကြိုဆိုခဲ့ကြပါတယ်လေရင်ကွင်းသစ်ဖွင့်လှစ်နိုင်တဲ့အခြေအနေနဲ့လေရင်တွေစတင်ပြေးဆွဲနိုင်တဲ့အခြေအနေကိုတော့ပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနလေကြောင်းပို့ဆောင်ညွှန်ကြားမှုဦးစီးဌာနကဒုတိယညွှန်ကြားရေးမှူးချုပ်ဦးကျော်သူကအခုလိုပြောပါတယ်
ကျွန်တော်တို့ဖွင့်ပွဲလုပ်ဖို့ကိစ္စကိုတော့ကျွန်တော်တို့ဘက်ကနေပြီးတော့အစီအစဉ်တွေစီစဉ်ချက်တွေပြင်ဆင်လာပြီးဖြစ်ပါတယ်ကိုဗစ်ကာလမှာဖြစ်တဲ့အတွက်လူစုတူကွေးနဲ့မရှိအောင်လို့ကိုဗစ်ကာလငြိမ်သက်သွားတဲ့အခြေအနေလို့ရှိရင်စစ်မှားရေးဝန်ကြီးဌာနရဲ့နိုင်ငံချင်းနဲ့အညီရာဇလူလူကောင်းတဲ့အခြေအနေဒီကနေ့လို့ရမယ့်အချိန်မှာစီစီကားကစေပါဖို့အစီအစဉ်ထားပါတယ်။ airline တွေဆွဲဖို့ကိစ္စကတော့ airline တွေနဲ့ဒီကျွန်တော်တို့ဝန်ကြီးဌာနမှာရှိတဲ့ကျွန်တော်တို့လေကြောင်းကြီးဌာနနဲ့ညှိနှိုင်းလို့ရှိရင်ကျွန်တော်တို့ airline တွေပြန်ရေးဆွဲမယ်။တစ်ပတ်တည်းမှာအတကြိမ်ဆွဲနိုင်မလဲ။စီးမဲ့လူအရေးအတွက်နဲ့သွားမဲ့ခရီးတွေလမ်းကြောင်းပေါ်မူတည်ပြီးတော့ကျွန်တော်တို့အစီအစဉ်တွေညှိနှိုင်းရေးဆွဲတာကြီးဆောင်ရွက်မှာဖြစ်ပါတယ်။
ချင်းပြည်နယ်ဟာတခြားဒေသတွေနဲ့ဆက်သွယ်ရမှာကုန်းလမ်းတစ်ခုတည်းသာအားကိုးနေရပြီးမိုးအခါမှာဆိုရင်မကြာခဏတောင်ပြိုလာကြောင့်လမ်းပန်းဆက်သွယ်ရေးခက်ခဲတဲ့ဒေသဖြစ်ပါတယ်။လေရင်ခီးစဉ်တွေစတင်ပြေးဆွဲနိုင်ပြီဆိုရင်ချင်းပြည်နယ်ရဲ့ပညာရေးကျန်းမာရေးလူမှုရေးသာမကခီးသွွားလုပ်ငန်းပါတိုးတက်လာမယ်လို့မျှော်လင့်ကြောင်းလည်းပြည်နယ်ဝန်ကြီးဦးစိုးထက်ကစစ်ပြောပါတယ်။
ဖော်မလို့ပြီးတော့လင်းရှိကျူးတွေဆွဲပြီးတော့သွားလာနိုင်မယ်ဆိုရင်တော့ကျွန်တော်ပြည်တွင်းခီးစဉ်တွေရန်ကုန်မန္တလေးဒီတော့အဲ့ဒီကိုဒီနိုင်ပိုင်းတွင်းမှာသွားလာနိုင်ဖို့ဖြစ်ပါမယ်။နောက်ပြီးတော့တခါကျွန်တော်ရဲ့ပညာရေးကျမ်းမာရေးကိစ္စတွေလူမှုရေးကိစ္စတွေနောက်ပြီးတော့ဒီကတော့ကျွန်တော်တို့ကဟိုခီးသွားလုပ်ငန်းဖွံ့ဖြိုးဖို့ကိုလည်းညှော်လင့်ပါတယ်။ကျွန်တော်ချစ်တဲ့ဟိုတောင်လူတွေကရောက်ဖို့မလွယ်ဘူးခင်ဗျ။လေရင်ခီးရင်ရှိမယ်ဆိုတော့ကျွန်တော်ချစ်တဲ့ရဲ့ဒီရိကန်တို့ချစ်တဲ့တကွင်းမှာပေါ့။သဘောကတော့အလားတည်းအဲ့ဒီဟာလေးတွေကြည့်ဖို့တော့ဟိုဤတွင်ဒီတော့ပဲဒီပါကြီးတော့ပဲဒီကအကြောင်းလာလိမ့်မယ်ဆိုကျွန်တော်ပြောလဲပါတယ်ခင်ဗျ
Puman Apian Motokane Dwame Suin, Haka Falangani, Mandaligu Senai, Nibirogu Satonai, Jangongu, Nain Sejolo, Jamian Jongle, Biobare. สุบงลียงกวนหาเป็นเลยยิ่งแน่นาเพียงเจ็บมีเป็นชาวทองจอมาดีสิบีมีมาในงามาอันยังสูงลียงกวนตะคุบเชปาร์เดลียงปีลังการอเป็นชาวทองจอมเนี่ยปีลังเอเจ็บปีที่อาสิบีอีที่อาเซเวนตี้ดูลียงด้วยซึ่งแต่ไหนบุเป็นเซนทาราเชปาร์เดลล้อเซมาร์อ่ะเช่นปีเนี่ยมาดูปีมานายงานตะกะกูยี่เนี่ยปีลังเป็นตรงทองเราสิบเอ็ดลียงกวนเนี่ยตะคุบที่สองเดือดลูกฮักฮักทันทันที่เจมินเต
ปลว่าสาเหตุมีอยู่มาแล้วล่าสุดเลี้ยงกุ้งเอรีสาวลูกผู้ยาชาทาบาร์เลยปลว่ามีมาแล้วยังก็เลี้ยงกุ้งเอตะกุชิกเกตเลยทั้งกูอ่ะคนเสียชีวิตกูในการนี้ทั้งกูอ่ะชิสต์ตรงกุนีลาอุติเป็นอาจารย์เลี้ยงหนุ่ยเป็นดังเก็บบุบาร์เลยจนเอาหมูจ่อจังกงการนี่เตรียมไปปูระเชปาร์เลยปุ่นไปกายว่าที่ชาวเยอเดย์ยายไปชาเลยไทยมันเนี่ยเสียต้องสูญเนี่ยจะกงเดือดมือเลยกูไทยในงานที่กันนี่ตีเยอะคิดจะเปลี่ยนเป็นไปเลยเกจจะเปล
data, now lose Nezagego. China and Becca, beginning with Shinai Gani, Nani, Chonayeti, Yai Pinipi Dapchepare, Yaman and Ma, Govica Yoga, Gusamuri, the Jopian Chipaya Gani, Gusamuri, Genella Mago, Soinaja, China and Piazonzu Bawi, Neza Tita Rima, a win 20 net, Gonze Muribu, Dani Tarajao. กงซีซิซิมุริมาอาหารดาลิเนนินาโซเชียลมุริโตเนียลาจองเตยะตายายีพึ่งไปไล่ดาลุเลกัญชนาบุรีမြို့ပိုင်းจราจียะปုံสวะกะตะเรนทุบเปลี่ยนเกบาระเนซะเกดิไปท้าลาจองโซเชียลเนนามุริโตเนียเดมาอะคุลุမျိုးยายีพึ่งไปไล่เดอปอกงเซริกะรอสุซุเกจาบาระเยซวยฮักดาเนให้อะติพลัสทางก็ยังดีซวยให้ได้ทําจริงกันทั้ง 2 ကုန်ပစ္စည်းတွေကမြန်မာဘက်ကိုမပို့ပဲရပ်ပြီးစောင့်နေရမယ်ဆိုရင်ကျွန်တော်တို့အနေနဲ့ဆုံးရှုံးနေတာမှုတွေဖြစ်နေရပါတယ်ဒီဘက်ကကုန်ပစ္စည်းတွေကိုဟိုဘက်ကိုရောက်ပြီးဆိုရင်ကိုယ်တော်နေမှာထားပြီးဖြန့်ချီပေးလို့လည်းရပါတယ်ဒီလိုလုပ်ပေးမယ်ဆိုရင်တော့နှစ်ဖက်ကုန်တယ်တယောက်ကပြောဆိုသွားတာပါဒီကနေ့မနေ့ကုန်တယ်မှုတွေယာယီပြန်ဖွင့်ပေးလိုက်တဲ့အချိန်မှာတော့ကုန်ကားတွေကိုပို ကျွန်တော်တို့ကစနေပြီးတော့အစီအစဉ်လေးစီစဉ်ခဲ့ပါတယ်။ထိုင်းနိုင်ငံပိုင်းတွေကတော့ကာယောဂါကူးစက်မှုအခြေအနေတွေကိုထိန်းချုပ်လာနိုင်တဲ့အပေါ်မူတည်ပြီးနေဆက်ကုန်သွယ်ရေးတွေကိုပြန်ဖွင့်ဖို့လိုလားနေလို့လည်းထိုင်းနိုင်ငံအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုပ်သမားရေးတက်ကြွလှုပ်ရှားသူဦးမင်းဦးကပြောပြပါတယ်။
အဲဒီဆောင်ရွက်ဦးကြီးကျော်ကကျွန်တော်မှလာပြောရလေ။ဒါဒီအဲ့လိုမျိုးဖွံ့ဖြိုးတိုးတက်တဲ့ပုံပေးယောဂာနဲ့ပတ်သက်ပြီးတော့ကိုယ့်ဘက်ကလည်းဒါဒီကာကွယ်နိုင်တယ်။ဘာမှဘက်ကလည်းယောဂကုသမှုမများဘူးဆိုလို့ရှိရင်နိုင်ငံနေဆက်အဲဒီဦးနာပြောတဲ့ပုံမှန်အခြေအနေတရားအောင်လို့ကုမ္ပဏီကိုဘယ်လိုကောင်းလဲဆိုတော့
ထိုင်းနိုင်ငံမှာကာယောဂါကူးစက်မှုတွေတကြောပြန်ဖြစ်ပွားရတာကနေတရားသုံးသူနဲ့ဆက်အဝင်အတွက်ကိုသတင်းနှပတ်ကြရာယီပိတ်ထားဖို့ပြီးခဲ့တဲ့လနှစ်နှစ်ရည်နေကပဲထိုင်းနိုင်ငံပိုင်းကစီညာခဲ့ပြီးစက်တန်းတိုးနေတာဟာအခုဆိုရင်တတိယအခြေအဖြစ်ရှိသွားပါပြီ။ ထိုင်းနိုင်ငံမှာကိုဗစ်ကာယောဂါကြောင့်သေဆုံးသူ96ယောက်နဲ့ကူးစက်သူ3000ဆက်လောက်ရှိခဲ့ပြီးမြန်မာနိုင်ငံမှာကူးစက်မှုတွေကျဆင်းလာနေရတာကနေကန့်သတ်မှုတွေလျှော့ပေါက်လာနေကြမှာပဲမြန်မာနိုင်ငံမှာကူးစက်မှုတွေမြင့်တက်လာနေတာကြောင့်နေဆက်ဒေသတွေမှာလုံခြုံရေးကိုတင်းကျပ်ထားပြီးအဝင်အထွက်တွေကိုလည်းတားမြစ်ထားတာဖြစ်ပါတယ်ရှင်။ကျမမအေးမှာထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေတာပါ။
ဗြိတိန်နိုင်ငံမှာလူတွေကိုကိုရိုနာဗိုင်းရပ်စ်ပိုးတမင်ကူးစက်အောင်လုပ်ပြီးကိုဗစ်-19ကာကွယ်ဆေးထုတ်လုပ်မှုဖြစ်စဉ်ကိုအရှိန်မြှင့်လှုပ်ဆောင်သွားဖို့ရှိကြောင်းအစိုးရကကြေညာလိုက်ပါတယ်။ဟင်နရီရစ်ချ်ဝဲလန်ဒန်ကနေသတင်းပေးပို့ထားပါတယ်။အခုလောလောဆယ်စမ်းသပ်ထုတ်လုပ်နေတဲ့ကိုဗစ်-19ကာကွယ်ဆေးတွေကိုမိမိစံနာတွေရောက်ကာကွယ်ဆေးအထူးခံသူတွေနဲ့စမ်းသပ်ရပါတ
Jama Tanzone Lurigo, Barris Botaming Kuang Lopi de Nauma, the Sin Jinzi Lila P, Kagosi Tolu Toma Pipare, D. Sizende, Mimi Sanaria, Bapilo Bau and Santa Kaya de Lesurago, Danica Gashimpiaware.
So many people struggling right now, and I want
to know every day that goes on. Your cases are going up. Yoga guru are in the middle of the night. They are living in the middle of the Kulu Santa Lu Lurain Sanya Kakejo, Tinta Dona Jolana Mesuin, Chimaku Chimari.
Danica
Lube, Aleste Gale, to the border she do Pipari.
Personally, I can't let this opportunity to do something.
The Chalu did Yoga Dan Kayabu, Nere, Durio Nine, even you would not let them can you mow
people. Britain Suyaga, Shubin Challenge Adway, American Dollar, Lizard Tonda the Marley than Joe, Don Sway Map, Chipare, the Santa Muga, Aji Parelu, Kabachama Yepo, WHO, Gapio.
There is a very long history of this.
Gawa says hello to the Mama, do you Santa Samuel? She has been. Gala Wayogan, Echo Yoga, Gawa Shi, Santa Pitolo Kerunga,
cholera vaccines and the typhoid vaccines.
Santa Kamaduri Ecuador, WHO Ma Sui Zigale Shini Pari.
Volunteers must have.
ဖုန်းကဆက်နေတဲ့အပေါင်းအသင်းတွေရဲ့အချင်းမဲ့သဘောတူညီမှုကိုကြားယူလို့ရပါတယ်။အနေနဲ့အနည်းဆုံးဖြစ်နေတယ်လို့ရွေးရပါတယ်။ကုသထောင်ကုလင်းမတွေ့သေးတဲ့ဗိုင်းရပ်စ်ပိုးနဲ့ဆက်သက်မှာဖြစ်လို့ပါ။ကမ္ဘာတဝန်းကနိုင်ငံတော်များများမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရလို့ဆေးရုံတက်ရတာနဲ့သေဆုံးရတာတွေတရှိန်လို့မြင့်တက်နေပါတယ်။
This point in time, we do not have a way of stopping transmission. And
Human challenge, Sandamugo Pilome, Britain to the Tanapinja Shempoega, Virus Age to Pomana, Blau Lauga, Covid Yoga Go Pisse, the Les Rago, Yenzon Lila Map, Chapari, Sipinya, Chimbone, Sigantini, Tana Sigani, Quimbija Yapi, and all, the Tana Setekune, Milama, D Sandamugo Satema, Chapari, Lane Chiro, Sawya Oma, Chapari, Droyamtoma.
ဟုတ်တယ်ဘုနေ့နေနဲ့ခင်ဗျာရေးမြန်မာပိုင်းအစီအစဉ်ကိုဆက်လက်အတန်းလွှင့်နေပါတယ်အခုတော့ကမ္ဘာသတင်းတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအားပေါ်မပြတ်ကောင်းထုတ်တင်ပြနေတဲ့အစီအစဉ်တင်ဆက်ဖို့ချိန်ရောက်ပါပြီကျွန်မအင်ဂျင်နိုင်ပါရှင်ထိုင်းမြန်မာနေဆက်တစ်လျှောက်မှာရှိနေတဲ့တရားမဝင်မူရင်းစေဝါနဲ့လက်နက်ရောင်းအဝယ်လောင်းကစားရုံတွေ
တရုတ်နှစ်နိုင်ငံဆက်ဆံရေးမှာအငင်းပွားဝယ်ရာကိစ္စတွေရှိလာခြင်းနောက်ထပ်တရားမဝင်နေဆက်ဖြတ်ကျော်မှုလုပ်ငန်းကြောင့်ပြဿနာတွေပိုကြီးကြုံတွေ့လာရကြောင်းအစချီရေးထားပါတယ်။ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြောက်ပိုင်းမြို့နယ်မှာရှိတဲ့ရွှေကုတ်ကူရွာမှာတရုတ်နိုင်ငံသားတွေလုက္ကင်နဲ့တရားမဝင်မူရစည်းဝါးလက်နက်ရောင်းဝယ်မှုတွေနဲ့လောင်းကစားယုံတွေနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကရွေးကောက်ပွဲအပြီးကာလမှာစုံစမ်းစစ်ဆေးအရေးယူမှုတွေပြုလုပ်နိုင်ဖို့ရှိနေပါတယ်။တရားမဝင်လက်နက်နဲ့မူရစည်းဝါးမှောင်ခိုရောင်းဝယ်မှုလောင်းကစားယုံတွေတရုတ်ရင်းနှီးမြှုပ်နှံသူတွေတဖြည်းဖြည်းစီးဝင်လာပြီးမြန်မာနယ်စပ်မှာတရုတ်မျိုးတော်တစ်ကိုတိစောက်နေတာဟာရေရှည်မှာမြန်မာနိုင်ငံရဲ့လုံခြုံရေးအကျိုးစီးပွားကိုချိန်ချောက်နိုင်တယ်လို့ဆောင်းပါးမှာဖော်ပြထားပါတယ်။ပြည်ခဲ့တဲ့သတင်းပတ်ကမြန်မာအစိုးရပြောခွင့်ရဦးစောထီကမီဒီယာတွေကိုပြောကြားရမှာရွှေကုတ်ကူမှာရက်လွန်ဗီဇာနဲ့နေထိုင်နေတဲ့နိုင်ငံသားပေါင်း 2,000 ကျော်ရှိနေပြီးအဲ့ဒီထဲက 1,900 ကျော်ဟာတရုတ်နိုင်ငံသားတွေဖြစ်တယ်လို့ဆိုပါတယ်။မြန်မာနဲ့ထိုင်းနိုင်ငံတွေမှာကိုဗစ်ကရောဂါကြောင့်လော့ကဒေါင်းပိတ်ဆို့မှုတွေချမှတ်ထားပေမဲ့မြောက်ပိုင်းမြို့မှာရှိတဲ့လောင်းကစားရုံတွေကိုဖွင့်လှစ်ထားပြီးလောင်းကစားသမားတွေဟာတရားမဝင်လမ်းကြောင်းကနေတဆင့်ဆက်လက်ဝင်ရောက်လာနေတယ်လို့ဆိုပါတယ်။မကြာသေးခင်ကပဲထိုင်းရဲတွေဟာနယ်စပ်ကိုတရားမဝင်ဖျက်ကျော်လာတဲ့တရုတ်နိုင်ငံသား၃ဦးကိုဖမ်းဆီးခဲ့ပါတယ်။သူတို့ကိုဖမ်းဆီးချိန်အဲ့ဒီလူ၃ဦးလက်ထက်မှာစုစုပေါင်းထိုင်းဘတ်ငွေ၈တန်းအမေရိကန်ဒေါ်လာ 2,500
9000ကျော်ရှိနေပါတယ်အခုလိုအငင်းပွားပွဲရာရွှေကုတ်ကိုစီမံကိန်းနဲ့ပတ်သက်လို့ထပ်မံစုံစမ်းစစ်ဆေးတာတွေလုပ်ဖို့ဗဟိုအစိုးရကကရင်ပြည်နယ်အစိုးရကိုညွှန်ကြားထားပါတယ်ဂျွန်လမှာဒီစီမံကိန်းကိုစုံစမ်းစစ်ဆေးဖို့အတွက်ဗဟိုအစိုးရဘက်ကကိုပိုင်ခုံရုံးဖွဲ့စည်းခဲ့ကြောင်းကြေညာခဲ့ပါတယ်China Town လို့လူသိများတဲ့ကရင်ပြည်နယ်ကဒေါ်လာ15ဘီလီယံတန်ဖိုးရှိတဲ့ရွှေကုတ်ကိုမြို့တစ်စီမံကိန်းကိုဘိုးမူးစောချစ်သူဦးဆောင်တဲ့မြန်မာစစ်တပ်ကြောထောင်နောက်ခံပေးထားတဲ့လက်နက်ကင်နဲ့ကြားဆောင်တပ်ဖွဲ့နဲ့ဟောင်ကောင်မှာမှတ်ပုံတင်ထားတဲ့ရထိုင်း International Holding Group တို့ပူးပေါင်းလှုပ်ဆောင်ခဲ့တာဖြစ်တယ်လို့ ARN သတင်းဌာနဆိုရသိရပါတယ်။ဒါ့အပြင်စစ်ပိုင်းဆိုင်ရာသတင်းအချက်အလက်တွေရဆိုရင်လက်နက်ပစ္စည်းတွေဟာအဲ့ဒီရွှေကုတ်ကိုရှိရာမဲဆောက်မြဝတီကတဆင်ရခိုင်တပုံတွေအိန္ဒိယစစ်သွေးကြတွေအခြေစိုက်တဲ့သခိုင်းတိုင်းချင်းနဲ့ရခိုင်ပြည်နယ်တွေအထိရောက်ရှိခဲ့ကြောင်းစောင့်မမှာဖော်ပြထားပါတယ်ရှင
်ယူအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့်VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုစလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
ခုဆက်ပြီးအင်္ဂါညဆွေးနွေးခန်းကိုနားဆင်ကြရပါမယ်။လက်ရှိမှာဖန်စီတရားဆွဲဆိုခံရတဲ့ UDP ခေါ်နှင်းစီပါတီဥက္ကဋ္ဌဟောင်းဦးကျော်မြင့်ဖြစ်ရတဲ့ပတ်သက်ပြီးလက်ရှိအချိန်ထိတည်ထားတာတွေမရှင်းလင်းသေးတာတွေသင်ခန်းစာယူနိုင်စရာစတာတွေကိုအခုဆွေးနွေးခန်းမှာနားဆင်ကြရပါမယ်။ပြည်ပေါ်မြို့နယ်ပြည်သူ့တော်ကိုယ်စားလှယ်ဟောင်းဦးရထွန်းမြန်မာနောင်သတင်းဌာနရဲ့အက်ဒီတာချုပ်ကိုဆွေဝင်းတို့ပါဝင်ဆွေးနွေးထားကြပါတယ်။ကျွန်တော်ကျော်သိပ်ပါခင်ဗျာ။ဒီအတွက်နဲ့ကုဆွေဝင် VOA စီစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျ
မင်္ဂလာပါ
မင်္ဂလာပါခင်ဗ
ျဆိုတော့ကျွန်တော်အရင်ဆုံးကုဆွေဝင်ကနေကျွန်တော်စားလိုက်ချင်ပါတယ်ကုဆွေဝင်ကဒီမြန်မာနောင်ရဲ့ Editor ချုပ်အနေနဲ့ဒီဥကြောမြင့်ကိစ္စနဲ့ပတ်သက်ပြီးတော့စပြီးတော့ဗောဒုတ်ရေးသားခဲ့သူဆိုတဲ့အခါကျတော့ကုဆွေဝင်ကျွန်တော်ပထမဦးဆုံးသိချင်တာဘာကြောင့်ဥကြောမြင့်ကိစ္စကိုကုဆွေဝင်တို့ရေးတည်ခဲ့တာလဲ
ဘာကြောင့်လဲဆိုတော့အခုဒီကျွန်တော်တို့ကနံပါတ်1အနေနဲ့ဒီဟုတ်စားအခု UEC ကနေပြီးရုပ်ောက်ဘွဲကော်မရှင်ကကြေညာလိုက်တဲ့ခါမှာဒီပါတီရဲ့ဝေရောက်ရွေးချယ်ခံမဲ့ကိုယ်စားလှယ်လောင်းနေရဲ့အရေးတော့ကိုတွေ့ပြီးတော့ကျွန်တော်တာအန်အားတင်သွားတယ်အဲ့ဒါတစ်ချက်ပေါ့နော်နောက်တစ်ချက်ကတော့ကျွန်တော်ကိုယ်တိုင်ဒီဥကြုံမြင့်ကိုကျွန်တော်တွေ့ခဲ့ဘူးတယ်အင်းစင်ထောင်ထဲမှာ1998ခုနှစ်မှာကျွန်တော်ထောင်ကျနေတဲ့အချိန်မှာသူတွေ့တယ်တွေ့ပြီးတော့ဟိုဒီမြန်မာဘာစကားနဲ့လည်းသူနောက်တချို့အမျိုးသမီးအကြောင်းတွေပါတယ်သူပြောဆိုနေရတယ်တွေ့တယ်သူကကျွန်တော်တို့ထောင်ထဲမှာဆိုလို့ရှိရင်မူရကျော်မြင့်ဆိုပြီးတော့ကျွန်တော်တို့ကတည်တယ်သူကသူထောင်ထဲမှာလည်းသူလျှောက်ပြီးတော့သွားလာလှူရှားနေတယ်အမှန်တော့ကျွန်တော်တို့ဒီနိုင်ငံရေးကျင်းသားတွေထားတဲ့တိုက်တွေဆိုရင်ဒါတောင်းတောင်းဖယ်ကျင်းသားမှလာလို့မရဘူးဒါပေမဲ့သူကတော့သွားလာလှူရှားနေတာကိုတွေ့ရတယ်ပေါ့နော်ဆိုတော့ဒါထူးခြားတဲ့အချက်ပဲပေါ့နော်နောက်တစ်ခုကကျတော့ကျွန်တော်အစ်စစ်ထောင်နေပြီးတော့တခြားထောင်ကိုပြောင်းသွားတယ်သူကလည်းပဲကျွန်တော်တက်စောပြီးတော့မန္တလေးထောင်ကိုပြောင်းသွားတယ်ကျွန်တော်ရောက်သွားတဲ့ထောင်မှာဟိုဥကြုံမြင့်ရဲ့အမှုရဲ့လို့ကျွန်တော်တွေ့ရတယ်။အဲ့ကနေကျွန်တော်ဘာသိရလဲဆိုတော့ဥကြုံမြင့်ကမကြခင်မှာပဲထောင်းနေပြီးတော့ရဲဝင်တဲ့တရားကိုခေါ်ပြီးတော့မှထွက်ပြေးလျောက်သွားတယ်ဆိုတော့ကျွန်တော်သိရတယ်။ဆိုတော့နောက်ပိုင်းကျတော့သူပါတီကိုကနေဒါမှာထူထောင်တဲ့ UDP ပါတီကိုကနေဒါမှာထူထောင်ဒီလောက်ကျွန်တော် background ရှိတယ်ပေါ့နော်။ဆိုတဲ့အခါကျတော့ရုတ်တရက်သူပါတီကအဲ့လောက်ထိပမာဏများများဝင်ပြိုင်မယ်လို့သိလဲသိတဲ့ကောဟိုဒါအင်မတန်ဟိုဘာဖြစ်ဖြစ်ကျွန်တော်တို့သတင်းသမားပိုင်းကစိတ်ဝင်စားဖို့ကျွန်တော်ကယူဆတယ်အမတိုင်းပြည်အန်ဒီရလို့ပေါ့ကျွန်တော်ကမြည်စားကျွန်တော်စိတ်ဝင်စားတာဟာထောင်ပြေးတယောက်ကဒီတဲဝင်လာပြီးတော့မှဒီလောက်ရှိအောင်လုပ်နိုင်ပြီလားဆိုပြီးတော့စိတ်ဝင်စားပြီးတော့ကျွန်တော်တို့ကဒီသတင်းကိုရေးပြတာပါခင်ဗျာ
ဟုတ်ကဲ့ဦးရထွန်းကဒီဦးကျော်မြင့်နဲ့ပတ်သက်ပြီးတော့ဆရာကြီးရဲ့ပထမဦးဆုံးစိတ်ဝင်စားမှုကဘယ်လိုဖြစ်လဲဆရာဘာဖြစ်တယ်လဲ
အဲဦးကျော်မြင့်နဲ့ပတ်သက်လို့ကတော့ကျွန်တော်ကအဲ့ဒီရန်ကုန်မှာပေါ့နော်ကျွန်တော်တို့စီဝါရေးလုပ်နေတဲ့ဒေါက်တာနေဝင်းမောင်တို့နဲ့ဒီဟောင်ကောင်ကုမ္ပဏီတခုကိုတက်တယ်ပါလေပို့နေတဲ့အချိန်ပေါ့အဲခုနှစ်ကတော့ကျွန်တော်ပေချံမမှတ်မိဘူးအဲ့အချိန်မှာသူမြန်မာကြုံရွံဆိုတာထောင်ပြီးတဲ့အခါကျတော့အဲ့ဒီအစုရှယ်ယာတွေကိုဟိုထည့်တဲ့အစုငွေတွေပေါ်မှာ900ခန့်တုံးတို့ပေးတယ်ဆိုပြီးတော့ အော်တောင်းနေပေါ့တက်တက်တက်တက်နိုင်ငံလုံးအဲ့တော့အကြီးကျယ်ရှင်ဝေတွေထက်ကြပြီးတော့နောက်ပိုင်းကုမ္ပဏီတို့ဒေဝါလီခံလိုက်တဲ့အခါမှာဆုံးကုန်တာပေါ့နော်အဲ့ဒီကိစ္စဖြစ်တော့ငါကျွန်တော်မြင်ဆိုတာခင်ဗျားတို့ဘဂဗတွေရပဲအရင်ဘဂဗဟောင်းမယ်ဥရောမိုင်းရဲ့တမက်ဖြစ်တယ်ဆိုပြီးတော့ပြောတဲ့အချိန်မှာကျွန်တော်စိတ်ဝင်စားမိတာပေါ့ဘာကြောင့်စိတ်ဝင်စားမိလဲဆိုတော့ဒီလောက်နိုင လဲလဲဝဲဝဲနဲ့ပေါ့နော်ဟိုတော်တော်လေးပေါပေါမြမြောက်လောက်နိုင်တဲ့လူမျိုးဆိုတာကျွန်တော်တို့သိရမယ်ဆိုတော့အဲ့ဒီကလေးကကျွန်တော်စိတ်ဝင်စားတယ်နောက်ပိုင်းသူထွက်ပြေးသွားပြီးတော့ကနေဒါတို့ဘာတို့ရောက်နော်နိုင်ငံရေးပါတီတွေဘာတွေထောင်အဲ့ဒီတွင်နေကြတဲ့အထီးလဲကျွန်တော်တို့သူ့အကြောင်းကိုမေးမြန်းကြည့်တော့ဘကပတဲ့မှာသူ့ကိုသိတဲ့ကျွန်တော်တို့ဟိုပါပေါ့ရဲဘော်ဟောင်းနေပေါ့နော်ကျွန်တော်တို့မြို့ဘွားတော့ခိုးသွားပြီးတော့ပြန်လာတဲ့ရဲဘော်ဟောင်းနေတဲ့မှာသိတဲ့လူတယောက်မှမရှိဘူးအဲ့ဒါကြောင့်ကျွန်တော်ကလည်းစိတ်ဝင်စားနောက်ကနေဒါမှာကျွန်တော်ထပ်ပြီးတော့ခါကြတော့ကုမ္ပဏီထောင်ပြီးတဲ့ခါကြတော့တခါပဲအဲ့လိုသတင်းအတုတွေဖြန့်ပြီးတဲ့ခါကြတော့ကုမ္ပဏီသူ့ရဲ့ဘာမှမဟုတ်တဲ့ကုမ္ပဏီတစ်ခုကိုဟိုဒေါ်လာ5000ကျော်လောက်တန်တဲ့ကုမ္ပဏီတွေကရက်ပိုင်းအတွင်းမှာတခါတည်းဒေါ်လာ 1.1 ဘီလီယံလောက်တန်တဲ့ကုမ္ပဏီဖြစ်သွားပြီးတော့ရှယ်ယာတွေအများကြီးသူညှက်လိုက်တယ်ဆိုတဲ့ကိစ္စမျိုးပေါ့နော
်
ဒီလိုအကြီးအကျယ်လိန်ညာတဲ့လုပ်ငန်းတွေစီးပွားရေးလုပ်ငန်းတွေလုပ်ခဲ့တဲ့လူကဗမာပြည်ထက်ပြန်လာပြီးတော့အခုနိုင်ငံရေးပါတီထောင်တော့လဲကျွန်တော်ကပထမပိုင်းအေးအေးဆေးဆေးတိတိမွားမွားပဲထင်တာပေါ့နော်အခုအချိန်မှာ2020မှာသူကဒုတိယအကြီးဆုံးဆိုပြီးတော့ဖြစ်လာတဲ့အခါကျတော့ကျွန်တော်လည်းဟာဘာလဲဟာပေါ့နော်အရင်စိတ်ဝင်လာသွားတာဒီခေါက်လဲ
ဟုတ်
အဲ့ဒါကြောင့
်ဟုတ်ကဲ so ကိုစိုးဝင်းရေချုပ်ပြီးတော့ပြောရင်ကိုစိုးဝင်းအဲ့ဒီတော့ကနားလဲမှုကဥကြုံမြင့်ဆိုတာဒီဘယ်လိုလူမျိုးလို့ကိုစိုးဝင်းနားလိုက်ခဲ့တယ်လဲအဲ့ဒီကိုစိုးဝင်းစပြီးတော့ဥကြုံမြင့်ဆိုတာကိုသိတဲ့အချိန်တော့
ကျွန်တော်တို့ကအဲ့ဒီပြောရမစလို့ကျွန်တော်တို့ထောင်ထဲရောက်နေတဲ့အချိန်မှာကျွန်တော်ကကျုံရံနေပါတယ်ဆိုကျွန်တော်ကငွေသေးတာကိုကျွန်တော်ထောင်ကျနေတော့တက်20ပဲရှိသေးတယ်ရန်ကုန်မြို့တော်မှာကျွန်တော်ကကောင်းကောင်းရောက်ဘူးလားမဟုတ်ဘူးကျွန်တော်ဆိုတော့ကျုံရံနေပါတယ်ကျွန်တော်ကမသိတဲ့ခါကျတော့သူကျွန်တော်မူးရကြုံမြင့်လို့ပဲသိတော့เนาะသူတရုတ်လီတန်ကြီးရဲ့เนาะလူစကားပြောတဲ့အခါမှာလीဆိုတော့အဲ့အနေထားအပြင်ပဲကျွန်တော်တို့ကသိခဲ့တာပါ
ဟုတ်ဆိုတော့အခုဒီလက်ရှိအခြေအနေကိုကျွန်တော်တို့တွားလိုက်ရအောင်ဆိုတော့ဆရာဦးရထွန်းဆရာဒီအခုလက်ရှိဥကြုံမြင့်ဖြစ်ရတဲ့ပတ်သက်ပြီးတော့ကျွန်တော်သိထားတဲ့ဟာကြီးချင်းပြောကြတာပေါ့เนาะဆိုတော့ဆရာဘာတွေသိထားတယ်လက်ရှိဖြစ်ရတဲ့ပတ်သက်ပြီးတော့
အခုတည်ထားတဲ့လောက်ကတော့ဟိုသူ့ရဲ့ဟိုပါတော့ပထမဦးဆုံးအခုသူ့ကိုဖမ်းလိုက်တာကတော့ထောင်ပြေးတဲ့အမှုပေါ့ထောင်ပြေးတဲ့အမှုဆိုတော့အဲ့ဒါကိုစစ်ဆေးနေတယ်အဲ့ဒီဟာအတွက်ကိုပြေးတဲ့တကအာဒီပြစ်ဒဏ်ကြမယ်နောက်အရင်ကျွန်တော်တို့ပြစ်ဒဏ်ကမပြေးသေးတဲ့ဟာထပ်ကြမယ်ဆိုတော့အဲ့ဒီစစ်ဆေးနေတဲ့ကိစ္စရေနောက်တစ်ခါဟိုတမရယုံကဥဇော်ထေပြောပြတဲ့အဲသူ့ရဲ့ငွေဆွဲငွေတွေပေါ့နော်လွှဲငွေတွေကိစ္စလန်ဂွေတွေကိစ္စကသူ့ငွေတွေကတရုတ်ပြည်တွေကနေလာတယ်တရုတ်ပြည်တွေကနေဗမာပြည်တွေကဗန်နေတဲ့ဟိုရောက်တယ်အဲဆိုတဲ့ကိစ္စပေါ့နော်အဲ့တော့တရုတ်ပြည်တွေမှာကတော့ဘယ်အကောင့်ကနေလာတယ်လဲဆိုတာမသိဘူးပေါ့နော် तू ကတော့ဟိုကနေဒါကနေလာတော့က तू ပါလာတဲ့အဲကနေဒါဒေါ်လာ18တန်းကိုတရုတ်ငွေလဲပြီးတော့အဲ့ဒီတရုတ်ဗန်နေရနေပြီးတော့သူ့အကောင့်ကနေပြီးမူဆယ်ရွှေလီမှာငွေလဲလုပ်ငန်းလုပ်တဲ့လူတွေကနေတဆင့်အစွဲတယ်လို့ပြောမယ်ထင်တယ
်
ဆိုတော့အဲ့ဒါကလည်း9လပိုင်းလောက်ကအဲ့ဒီငွေလဲလုပ်ငန်းလုပ်တဲ့နေမယားကလည်းတရုတ်ရဲရနေဖမ်းလို့တယောက်ကထွက်ပြေးနေတယ်တယောက်ကဖမ်းခံထားတယ်လို့ကြားတယ်အဲ့အဲ့ဒီနေစားကကိစ္စတွေကတော့ငွေလဲတဲ့ကိစ္စတွေကတော့မြန်မာပြည်ကနေပြီးတော့အခုတရုတ်နဲ့ကုန်တွယ်ရေးလုပ်တဲ့ကုန်တွယ်တော်တော်များများသုံးတဲ့နေပါမယ်ဒီနေစားမှာငွေလွှဲတဲ့လူတွေကရေဝရအဖြစ်ဒီဟိုဘက်ဗန်ထဲမှာလည်းတရုတ်ဗန်ထဲမှာလည်းตรงเวซินရှိတယ်နောက်ဒီဘက်မှာလည်းကျွန်တော်တို့ဘာမှဟိုပါပေါ့ဘန်အကောင့်တွေရှိ
ဘန်ဆင်းရှိ
ရှိတော့အဲသူတို့ဘန်ဆင်းနေဟိုတရုတ်ငွေထည့်ပေးလိုက်လို့ရှိရင်ဟိုကတနေရာကနေထည့်ပေးလိုက်လို့ရှိရင် तू ကဒီဘက်ကဘာမှဘန်ကနေပြီးတော့ကျွန်တော်တို့ရန်ကုန်မှာရှိတဲ့ဟလာဘန်ကိုလွှဲပေးလိုက်တာမျိုးပေါ့နော်ဆိုတော့ तू ကငွေနှမျိုးလုံးကန်ထားပြီးတော့လှုပ်တာပေါ့ဒါတော့ကျွန်တော်ထင်တယ်ဒီလူတွေကဟိုဘက်ကဘယ်အကောင့်ကလာတယ်ဆိုတော့ तू ကမသိနိုင်ဘူး
ဟုတ်ကဲ့
သူကတော့သူတို့ရှိဝင်လာလို့ရှိရင်အဲ့ဒါနဲ့ညီများတဲ့ပမာဏကိုကျွန်တော်တို့ပမာပန်နဲ့ကိုသူထွက်ပြင်မှာပေါ့နော
်ဟုတ်ကဲ့အ
ဲ့ဒီကငွေတွေကအခုဟာကဟိုဒီတမရယုံကပြောကြချက်အရာဆိုရင်တော့ဥကြောမြင့်ကနေဒါကနေပြီးတော့ရလာတယ်ဆိုတော့အဲကနေဒါဒေါ်လာ18တန်းတဲ့တော့ များနေပြီပေါ့နော်အဲ့ဒါအဲ့ဒါလို့ဆိုရပြရပါတယ
်ဟုတ်ကဲ့ဆိုတော့ကုစုဝင်းရောကျွန်တော်တို့လက်ရှိအခြေအနေမှာကုစုဝင်းတို့ဘာတည်ထားပြီးပြီလဲဦးကျော်မြင့်နဲ့ပတ်သက်ပြီးတော့
ကျွန်တော်တို့လက်ရှိနောက်ပိုင်းတော့ကျွန်တော်တို့ဒီအစိုးရထုတ်ပြန်ချက်ဒီပုံမှာပဲကျွန်တော်တို့ကတည်ထားရတာပေါ့နော်ဟိုသူ့ရဲ့ပြည်တွင်းမှာရှိတဲ့ဒီအစအဦးတွေမရှင်ပြောင်းနိုင်တဲ့ပစ္စည်းတွေကလည်းဒါဘီလီယံ20ကျော်လောက်ရှိတယ်ဆိုတော့ကျွန်တော်တို့သိရတယ
်။ကျက်လာကုစုလေ
။ဒါကျက်ငွေနဲ့ပေါ့နော်။ဟ
ုတ်ကဲ့
။ဆိုတော့ပြီးတော့တရုတ်ကနေပြီးလွှဲတာအလုံးစုစုပေါင်းဆိုဘူးဆိုလို့ရှိရင်ကျက်ငွေပေါင်း28ဘီလီယံရှိသွားပြီပေါ့နော်။အဲ့ဒါကိုအစိုးရကနေပြီးတော့တွေ့ရှိတာဆိုပြီးတော့ဖော်ထုတ်ထားတယ်။အဲ့ငွေကြေးအခြေအနေတွေသိရတယ်။နောက်ပြီးတော့ဒီပြည့်မှုနဲ့ပတ်သက်ပြီးတော့ဖြစ်ပေါ်လာတဲ့အကြောင်းအရာတွေကဘာတွေတွေ့ထားလဲဆိုတော့နံပါတ်1ကျင်းဒီပေါ်သူက19နှစ်ကြာခဲ့တယ်။10နှစ်ကြည့်တဲ့အချိန်တော့မှသူထွက်ပြေးသွားတယ်ဆိုတော့ရှင်းနှစ်ကျွေးချောင်းသူခံစားရလိမ့်မယ်ပေါ့နော်။နောက်ပြီးတော့ဒီထောင်ပြေးမှုကပြည်တဲ့အမြင့်ဆုံးနှစ်နှစ်ကိုသူကြာခံရနိုင်တယ်။ဒါတစ်ခုပေါ့။အဲဆိုအပြင်သူကထောင်ဆယ်နှစ်လောက်နေရတယ်။နောက်တစ်ခါကျမနေ့ကသူ့လောကအက်နဲ့ဆိုရင်လောကအက်ကကျွန်တော်သိရတော့နှစ်နှစ်လောက်ခြားလိုက်ရတယ်နော
်။
ဆိုတော့ထောင်နောက်ထောင်နှစ်နှစ်ကောင်ကျင်းဒီပေါ့ကြာအောင်မယ
်။
နောက်ပြီးကျင်းဒီပေါ့ကျွန်တော်ယူဆတာကျင်းဒီပေါ့သူကငွေကြီးခွာချမှုနဲ့ပတ်သက်ပြီးတော့သူအမှုရင်ဆိုင်ရလိမ့်မယ်။တနည်းဖြင့်ထောင်ချနိုင်တယ်။ဆိုတော့အနည်းဆုံးဦးကျော်မြင့်ကအသက်62ခုရှိသွားပြီပေါ့နော
်
ဆိုတော့သူကအသက်တကယ်တကယ်သွားမယ်ဆိုပုံမှန်တိုင်းသွားမယ်ဆိုအနည်းဆုံးအသက်80လောက်မှထောင်းနေပြီးလွတ်လိုက်မယ်ဆိုတဲ့အကြောင်းတရားကိုကျွန်တော်တို့တွေ့ရတယ
်။
ဒါအစိုးရနေပြီးတော့သိရတဲ့အကြောင်းတရားအစိုးရနေပြည်ပြင်ပြောတဲ့အကြောင်းအရာတွေလည်းကျွန်တော်စိတ်ဝင်စားနေရရှိတယ်ပေါ့နော
်။ဟုတ
်။ဘာလို့လဲဆိုတဲ့အခါကျတော့ဒီစက်တင်ဘာလဆန်းမှာကျွန်တော်တို့ဦးကျော်မြင့်ရဲ့ဒီလက်ထောက်ဖြစ်တဲ့အကြံပေးအရာရှိဆိုတဲ့ဦးကျော်မူနဲ့ကျွန်တော်စကားပြောတဲ့အခါမှာဒီသူကဘာပြောလဲဆိုတဲ့အခါကျတော့သူရဲ့ဆရာဖြစ်တဲ့ဦးကျော်မြင့်ကို black list ကနေဖယ်ရှားလိုက်ပါပြီဖယ်ရှားဖို့အတွက်လည်းဒီ UNT လာပြီးတော့မှမြန်မာအစိုးရအာဏာပိုင်တွေတရုတ်အစိုးရအာဏာပိုင်တွေရှိမှဟိုလာပြီးတော့အတနာခံတင်တာကြီးနောက်ပြီးညှိနှိုင်းဆွေးနွေးတာကြီးဒါတွေလုဆောင်ခဲ့တယ်ဆိုပြီးတော့ပြောတယ်ဒါကတပိုင်းပေါ့သူ့ဟာယူကျွန်တော်အပြည့်အဝယူစရာမလိုဘူးပေါ့နော်ယုံကြည်စရာမလိုဒါပေမဲ့ကျွန်တော်စိတ်ဝင်စားတဲ့တပိုင်းကကြတော့ဦးကျော်မြင့်ကပြန်ဝင်လာခြင်းမှာမလုပ်ခဲ့လဲဆိုတဲ့ခါကျတော့နေပြီးတော့မှသူအိမ်ဆောက်တယ်နောက်ပြီးပြန်ဝင်လာရင်နှစ်ပါပဲ။လာပိုင်းအတော်တင်ပါဦး။တရုတ်တန်အမတ်နဲ့နှစ်ချိန်တိတိသူတွေ့ဆုံတယ
်။
ဒီဟာတွေလုပ်တယ်ပေါ့နော်။သူတော့ကြီးမားတဲ့သူပိုင်ဆိုင်မှုတွေလုပ်တယ်။သူကပြောမှဆိုလို့ရှိရင်သူတော့မီဒီယာတွေအကြောင်းကြားမှာပဲသူကဟိုးလေးပြောမနေတာ။ဒါပေမဲ့သူလုဆောင်နေတာရှိတော့သူထင်ထင်ရှားရှားလုဆောင်တယ်။နောက်ပြီးသူဥဆုသိနဲ့တွေ့တယ်ဆိုတော့ကျွန်တော်တို့သိရတယ်။အခိုင်အမာသိရတယ်။မီဒီဟောင်းဥဆုသိနဲ့တွေ့တယ်၊ဥတင်အင်းနဲ့တွေ့တယ်။ဒါမျိုးတွေသူလု
ဆောင်ဥတင်အင်းဆိုတာရုပ်ောက်ဝဲကော်မရှင်ဥက္ကဋ္ဌလုပ်သွားတဲ့ဥတင်အင်းလား
။ဟုတ်တယ်။ဟုတ်တယ်ခင်ဗျာဆိုတော့ဒီလိုနဲ့တွေ့ရဆိုတော့ဒါပေသူနေပြီးတော့လို့အထင်ကရနေရမျိုးမှာပေါ့နော်အခု NLD ပါတီရုံးချုပ်ဖွင့်ထားတဲ့နေရာနားမှာပဲသူကဒီအိမ်ကြီးပိုင်သူကဆောက်ပြီးတော့နေတယ်ဒါမျိုးကြီးသူလုဆောင်တယ်ပေါ့နော
်ဆိုတော့ဆရာဦးရတော့မြန်မာတော်ကသတင်းဌာနအနေနဲ့ရေးလိုက်တဲ့အခါကျတော့လူသီးရှင်ကြားဖြစ်သွားတာပေါ့ဗျာနော်လူသီးရှင်ကြားဖြစ်သွားတဲ့အခါကျတော့ဟိုမလုံးလို့မရတော့တဲ့အခြေအနေရောက်သွားတယ်လို့ကျွန်တော်အဲ့လိုနားလဲတယ်ဆရာဦးရတော့အဲ့ဒါဘယ်လိုသဘောရလဲတကယ်လို့သာတကယ်လို့သာမြန်မာတော်မရေးဒါကြီးကဟုတ်လို့ခေါမလဲအဲ့ဒါတခါပဲအုံနေပါလေ
မ
ပေါ်ရင်မပေါ်ရင်မပေါ်ဘူးလေအခုကပေါ်တဲ့အခါကျတော့ဟော်လေးတချို့ဟိုးလေးတချို့နေဖြစ်ပြီးတော့ကျွန်တော်ဆိုတာဟိုဘလို့ဘကိုဖုံးဆက်ပြီးဖုံးထားလို့မရတော့တဲ့အခြေအနေဖြစ်သွားလို့နည်းနည်းလေးဟပေးလိုက်သလားလို့ကျွန်တော်အဲ့လိုတွေးကြည့်တယ်ဆရာကြီးနော
်အဲကျွန်တော်ကတော့ဒီလိုကျွန်တော်ဟိုကိုဒရိတ်ပေါ့ကိုဒရိတ
်
ဒီဥကြောင့်နဲ့ပတ်သက်လို့လူကလူပုဂ္ဂိုလ်ကတခါမှမတွေ့ဘူးအဲနောက်သူတရင်ကဟိုးမြန်မာကျုံရံကိစ္စတွေဖြစ်ကြတဲ့ကအဲ့ဒီအကြောင်းတွေသူလက်ကြောင်းတွေအကြဘူးတည်ဘူးတယ်အဲ့ဒီကလေးကတည်နေပြီねခုနပြောသလိုပေါ့နော်သူလူခြားခြားဘာမှမဖြစ်မိဘူးသူဟာရိုးရိုးပဲအေးဆေးဆေးစီဝိုင်းလုပ်နေမယ်ဒါမှမဟုတ်ရင်လည်းအဲခုနပြောသလိုနေရာလေး3လေး40လောက်ဝင်ပြီးတော့ပြန်ပြီးတော့အေးဆေးနေမယ်ဆိုရင်ကျွန်တော်လည်းဟိုတိတ်ပြီးတော့ဒါကိုအထူးစားလုပ်နေမှာမဟုတ်ဘူးပေါ့နော
်
အခုဟိုဟာပေါ့ကိုဆွေဝင်းပြောသလိုပဲမြန်မာနိုင်ငံမှာဒုတိယအကြီးဆုံးပါတီအနေနဲ့ဝင်ပြိုင်နေပါ냐ဆိုဟာအဲ့ဒါဆိုတော့ဒါတော့ဟိုဖြစ်ပြီပေါ့နော်အစကတော့ကျွန်တော်စိတ်ထဲမှာထင်တာကသူကနိုင်ငံရေးမှာဟိုဆက်ဆက်ဒီဆက်ဆက်ဝင်ပါပြီးတော့နည်းနည်းလူတွင်ကျဲလှုပ်ဖို့ပေါ့ဗျာစီဝါရေးမှာစီဝါရေးလှုပ်တာမှာအထောက်အကူဖြစ်ဖို့လောက်ပဲလို့ကျွန်တော်ကထင်ခဲ့တာပေါ့ဗျာနော်ဟ
ုတ်ကဲ့
အဲဆိုတော့ကျွန်တော်ခံစားချက်ကတော့အဲ့ဒါလိုပါကိုလည်းသိနေတာတော့ကြာပြီသိနေသူသူပြန်လာကြတဲ့အဲ့လိုတော့သိနေခဲ့တာပေါ့နော
်ကိုဆိုရင်ကိုစုရင်တို့ဘလောက်တိဟိုခိုင်ခိုင်မာမာဒီဗျူတိထားနိုင်လဲမသိဘူးအခု UDP ပါတီကိုဖျက်လိုက်ပြီးတဲ့အခါကျတော့သူတို့ပါတီဝင်တွေကကျွန်တော်တို့ကြက်ခိုင်ဖွံ့ဖြိုးရေးပါတီဘက်ကိုပြောင်းတာတို့ကြက်ခိုင်ဖွံ့ဖြိုးရေးပါတီကိုထောက်ခံတယ်လို့ဆိုတဲ့သတင်းတွေကျွန်တော်တွေ့ရတယ်ကိုစုရင်ဘလောက်တိတိထားလဲအဲ့ဒါနဲ့ပတ်သက်ပြီးတော့
ကျွန်တော်တို့သေချာမသိရသေးဘူးကျွန်တော်တို့ကိုယ်တိုင်ဒါနဲ့ပတ်သက်ပြီးတော့ဟိုအတီဗျူတက်တွေမရနိုင်သေးဘူးဒါသေချာပါတယ်ဒီကျွန်တော်တို့တခြား ဟိုသတင်းဌာနတွေမှာရေးသားတာရေးရှိတယ်ဘေးဘက်မှာရောအပြင်မန္တလေးဘက်မှာရောဒီပါတီဝင်တချို့ကနေပြီးတော့အထောက်အကူနဲ့ချီပြီးတော့ကူပြောင်းတာတွေနော်ဒါမျိုးတွေဆိုတဲ့အခါကျတော့လေအဲ့လိုအနေထားပဲသူများသတင်းတွေဖတ်ပြီးတော့ပဲကျွန်တော်တို့သိထားတာရှိပါသေးတယ
်ဟုတ်ကဲ့
ဟိုကျွန်တော်ကတော့ကျွန်တော်မသိရသေးဘူးကျွန်တော်ကနှစ်ပိုင်းစိတ်ဝင်စားတာပေါ့လေဒီအကြီးကဥကြုံနေဘလူကဘလူပြန်ပြီးတော့ဝင်လာတယ်ဆိုတဲ့အပိုင်းဝင်လာရဲဆိုတော့အောက်လမ်းလိုအပေါ်လမ်းလိုပြောတာမဟုတ်ပါဘူးကျွန်တော်တို့ကလေနော်ဒီသူဝင်လာတဲ့ပုံစံ
ဝင်လာတဲ့ခြေနေရဲ့နောက်ွယ်မှာဘာရှိတယ်လဲဆိုတာပေါ့
ဟုတ်တယ်အဲ့တော့စိတ်ဝင်စားနောက်ကကျဥကြုံနေရဲ့နိုင်ငံရေးကြီးပန်းချက်ကိုကျွန်တော်စိတ်ဝင်စားရတယ
်
နော်ဟုတ်လို့သူရဲ့ဒီစုဆောင်တဲ့လူတွေကပြောရမှာဆိုလို့ရှိရင်တော်တော်လေးကိုဒီအခြေခံလူရန်းသားတွေကိုသူက
ဟုတ်
တယ်။ပါတီကိုတိဆောက်တယ်။ပြတ်မှတ်ထားပြီးတော့လှုပ်ဆောင်တယ်။ဒါကြီးလဲကျွန်တော်တွေ့ရတယ်ပေါ့နော်။ဆိုတော့ကကျွန်တော်တို့နားလည်ဖို့လည်းခက်ခဲတယ်။သူရဲ့ဒီကိုရေးရာရှိလုခဲ့ပြီးတဲ့လူနဲ့ကျွန်တော်တို့စကားကြီးတွေတော်တော်ပြောပြတယ်။ပြောပြတဲ့အခါမှာဘာတွေ့ရလဲဆိုတဲ့ခါကျတော့လည်းဟို तू ကငွေကြီးကိုဘီလီယံနဲ့ချီပြီးတော့သုံးဆွနေရမှန်တယ်။ဒါပေမဲ့တပြိုင်တည်းမှာသူရဲ့ဥဆောင်မှုပိုင်းကိုတွားကြည့်မယ်ဆိုလို့ရှိရင် तू ကဒီထိတန်းခေါင်းဆောင်ပိုင်းကို तू ကတေချာဘူးမဖွဲ့စည်းနိုင်ဘူးဆိုတော့ကျွန်တော်တို့တွေ့ရတယ်။ तू စိတ်ကူးတဲ့ပြီးတော့ရေကျူးခန်းထဲမှာသူအကြောင်းအရာတခုစိတ်ကူးတယ်လို့ရှိရင် तू ကနှုတ်နဲ့ပြောပြီးတော့မှဒါကွေးရရှိမလေးတွေကနေလိုက်ရေးပြီးတော့မှဒါစီစီရဲ့ဆုံးဖြတ်ချက်ဆိုပြီးတော့ဒါမျိုးလေးတွေထုတ်တာလည်းကျွန်တော်တို့တွေ့ရတယ်ဆိုတော့အခါကျတော့ကျွန်တော်တို့မှဒီအဖြစ်တယ်ပေါ့နော်ဆိုတော့ငွေကြီးချမ်းသာတဲ့လူတယောက်ကနေပြီးတော့မှတော်သူစိတ်ကူးရင်ပြီးတော့မှလုံဆောင်မှုတတ်တတ်တယ်လားဒီလိုတနည်းတနည်းကိုတွေ့ရတယ်နောက်တစ်ပိုင်းကလည်းပဲလူတယောက်ကစိတ်ကူးရင်မယ်ဆိုလို့ရှိရင်လည်းတနည်းနည်းနဲ့ပဲစိတ်ကူးရင်စရာအကြောင်းရှိတယ်ဗျာ
ဒါပေါ့
ပြောရမှာဆိုရင်2020ကနေပြီးတော့2020ဒီရောက်သွားရုပ်ကွယ်တိုင်းကလည်းရှုံးခဲ့တယ်ပြောရမှာဆိုလို့ရှိရင်နော်တလားတလားအနည်းဆုံးသိန်းထောင်တန်းရှိပြီးတော့သုံးဆွဲရတယ်ဆိုတော့ခါကြတော့စိတ်ကူးရင်လည်းဆိုတော့စိတ်ကူးရင်လို့ရတယ်ဒါပေမဲ့စီးပွားရေးတမဆိုတော့ပို့ပြီးတော့ငွေကြေးကိုလည်းပူတန်းမှုထားပါတယ်ငွေသိန်းထောင်တောင်းရှိပြီးတော့ဆိုတော့လေဟိုစိတ်ကူးရင်ပြီးတော့သိန်းထောင်တောင်းရှိပြီးတော့အလကားတော့ဘယ်သူမှတော့မသုံးဆွဲနိုင်ဘူးဆိုတော့အဲ့ဒီဗဟေကြီးတွေအများကြီးကိုကြံနေသေးတယ်ဒီဥကြုံကြီးကနောက်ပြီးတော့တရုတ်နဲ့ပတ်သက်ပြီးတော့မှရေးသားနေရရှိတယ်ကျွန်တော်တို့ကဘာမှထောက်ထားရည်မရှိဘူး။ဒါတေချာဖို့တခုကသူ့ရဲ့စီးပွားရေးလုပ်ငန်းတွေအားလုံးကတရုတ်နဲ့ပတ်သက်ပြီးတော့ဆက်ဆက်နေကြအောင်ကျွန်တော်တို့တွေ့ရတယ်။သူ့ရဲ့အမှုတွေနဲ့လည်းကျွန်တော်တို့နေခဲ့ရတဲ့ကာလကျွန်တော်တို့ပြန်ပြီးပြောဆိုခဲ့တဲ့တချို့အကြောင်းအရာတွေကလည်းပဲသူတို့စီးပွားရေးလုပ်တာအဓိကတရုတ်ပြည်မှာနေဟောင်ကောင်ပဲအဓိကလေ။ဆိုတော့ဒါနဲ့ပတ်သက်ပြီးတော့သူစီးပွားရေးလုပ်ဆောင်ကြတယ်။ဆိုတဲ့အခါကျတော့တရုတ်နဲ့ပတ်သက်ပြီးတော့သူ့ရဲ့ဆက်နွယ်မှုတွေကဘယ်လောက်ရှိသလဲ။နော်ကျွန်တော်တို့အဲ့ဒါကိုကျွန်တော်တို့တော်တော်စိတ်ဝင်စားတယ်ပေါ့နော
်
အနည်းချုပ်ရမယ်ဆိုသူ့ရဲ့နိုင်ငံရေးအမြင်ချက်နဲ့ပတ်သက်ပြီးကျွန်တော်တို့မသိရဘူးသူ့ရဲ့ political motive ပေါ့နော်အဲ့ဒါမသိရဘူးဒါပေမဲ့တရုတ်ပြည်မှာလည်းပတ်သက်ပြီးတော့သူ့ရဲ့လူမှုရေးနိုင်ငံရေးစီးပွားရေးဆက်နွယ်မှုအခြေအနေတွေကိုကျွန်တော်တို့မသိရဘူးပေါ့ဗျာ
ဟုတ်နောက်ထပ်စိတ်ဝင်စားစရာတွေဗဟေလိတွေကတော့အများကြီးရှိနေသေးတာပေါ့နော်ဆိုတော့ဆရာရဲ့ထွန်းဒီဥကြုံမြင့်ဖြစ်ရဲ့ Liberty Party ဖြစ်ရဲ့ကနေပြီးတော့ရွေးကောက်ပွဲကိုဒီဖြစ်ရကရွေးကောက်ပွဲကြီးတစ်ခုလုံးအပေါ်မှာတော့ဟာလာသူတို့ကျက်တဲ့အောင်မှုရှိမယ်လို့ကျွန်တော်ကိုယ်တိုင်တော့ကျွန်တော်မမြင်ဘူးပေါ့လေဒါပေမဲ့ဒီဖြစ်ဒီလိုဖြစ်ရမျိုးကနေမြန်မာနိုင်ငံကြီးမြန်မာရွေးကောက်ပွဲစတဲ့အပြင်ဟာလာအဖွဲ့အစည်းတွေဘယ်လိုသင်ငန်းစာများတစ်ခုခုယူလို့ရမလဲဆရာကြီးတော့
အဲကျွန်တော်တို့နိုင်ငံကနော်နိုင်ငံကြီးမှာပေါ့နိုင်ငံရဲ့အထုချအာဏာမှာအာဏာပိုင်ဆိုးမှုမှာတိုင်းတစ်ပါးရဲ့ဩဇာကံတိုင်းတစ်ပါးကနေဝင်ရောက်ပြီးထုတ်ကြိုင်တာမျိုးမဖြစ်ဖို့ဆိုတော့အဲစိုးရင်ချက်ပေါ့နော်အဲ့စိုးရင်ချက်အဲ့ဒီဟာရှိလို့လဲကျွန်တော်တို့ရွေးကောက်ပွဲကော်မရှင်ကပြဋ္ဌာန်းထားတဲ့နိုင်ငံရေးပါတီများဆိုင်ရာဥပဒေတွေထဲမှာဒီဟာတွေစီစီကြကြထည့်ထားတာပေါ့နော်အဲ့ဒီထည့်ထားတဲ့အတိုင်းကဟိုနိုင်ငံရေးပါတီတိုင်းကိုစနစ်တကျတော့မစစ်ဆေးနိုင်ဘူးပေါ့နော်ဒီကိစ္စကတည်တာတဲ့စက်တွေပေါ့နော်မစစ်ဆေးနိုင်ရဲ့မစစ်ဆေးနိုင်တဲ့အခါကျတော့လူယိုကျွန်တော်တို့ဒီကူညီပြီးတော့ထောက်ပံ့ပြီးတဲ့အခါကျတော့ဒိုကစီဖြစ်စဉ်ကိုတွန်းအားပေးတဲ့ပို့ပြီးတော့ကောင်းစေခြင်းလို့ဟိုကူညီပံ့ပိုးတာမျိုးတွေကတိတ်အရေးမကြီးပေမဲ့အဲနေချင်းညာချင်းတဟုန်တို့အင်အားကြီးလာပြီးတော့အဲ့လိုဒီလွှတ်တော်ထဲမှာပေါ့နော်ဒီအင်အားကြီးပါတီတစ်ခုအနေနဲ့ရောက်သွားအောင်မျိုးလုံနိုင်လိမ့်မယ်လို့ကျွန်တော်တို့ကလည်းမထင်ဘူးဒါကျွန်တော်ဟုတ်မေးလို့ရှိရင်ဒီပါတီဟာအခုတစ်ခေါက်ရွေးကောက်ပွဲဝင်လဲနိုင်မယ်လို့တော့ကျွန်တော်မထင်ပါဘူးတနည်းအားမတောင်မှနိုင်မှာနိုင်မှာဒါပေမဲ့အခုတစ်ခေါက်သူ Facebook ပေါ်မှာတက်လာတာပဲကြည့်တဲ့အခါကျစုဆောင်းထားတဲ့အင်အားမသေးဘူးမသေးတဲ့အခါကျတော့နည်းနည်းတော့ဟိုစိုးရင်ဘူးကောင်းတာပေါ့နော်အစိုးရင်ဘူးကောင်းတော့နောက်မှဒါမျိုးကဆော့ဆော့စီစီဖြစ်သွားလိုက်တာလည်းကောင်းပါတယ်ကျွန်တော်တို
့
ဒီအစိုးရနဲ့နိုင်ငံတော်အနေနဲ့ကတော့ဒါသတိထားရမှာပေါ့နော
်ဟုတ်ကဲ့ခင်ဗ
ျရွေးကောက်ပွဲတက်ရောက်မှုကတော့သူပါတီကိုအေးအေးယူခံလိုက်ရတဲ့အခါကျတော့အခုသူ့ပါတီကလူတွေကပြည်ထိုင်မျိုးကို ဟိုတွားပြီးတော့ထောက်ခံတာပေါ့တွားပြီးပံ့ပိုးတာပေါ့ဆိုတော့ဒီကိစ္စမှာတော့အခုကအာဏာရပါတီကတော့နည်းနည်းလေးတချို့ဟိုနေရာတွေမှာအပြင်းထန်ပေါ့နော်အကျိတ်နဲ့ရှင်ပြန်ရတဲ့နေရာတွေမှာနည်းနည်းအန္တရာယ်ရှိတယ်လို့ကျွန်တော်သုံးသပ်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ကိုဆိုဝင်းရောပထမတစ်ခုကရွေးကောက်ပွဲပေါ်မှာဘယ်လိုတက်ရောက်မှုတစ်ခုခုရှိနိုင်သလားဘယ်လိုတက်ရောက်မှုလို့ကိုဆိုဝင်းနားလဲထားလဲမြင်ထားပါလဲ
ကျွန်တော်အမြင်ကတော့ဒီဟို UDP ပါတီကရခိုင်နေရတယ်ပဲသူကနိုင်ငံရေးအဖြစ်သူက challenge လုပ်နိုင်တယ်စင်ခွန်နိုင်တဲ့အနေအထားမရှိခဲ့ဘူးပေါ့နော်ဆိုတဲ့အခါကျတော့နော်ဆိုတော့ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ကြီးကြီးမားမားကျွန်တော်ပြောင်းလဲမယ်တော့မထင်ဘူးဒါပေမဲ့လူလူကြားထဲမှာတော့တချို့ဟာကြီးကတော့ရှုပ်ထွေးပြီးတော့ဝေဝါးသွားတဲ့အပိုင်းတွေရှိတာပေါ့လေဆိုတော့ကျွန်တော်ကဒီကနေပြီးတော့ကျွန်တော်ဘာသင်ခန်းစာရလဲဆိုတော့အခါကျတော့ဒီနိုင်ငံတစ်နိုင်ငံမှာဟိုရွေးကောက်ပွဲဆိုတာရှိတယ်အဲ့တချို့နိုင်ငံတွေမှာတမနာရွေးကောက်ပွဲတွေရှိတယ်တိုင်းရွေးချယ်ပွဲတွေရှိတယ်အများအားဖြင့်ဒီကုစရယ်လောင်းငွေပတ်သက်ပြီးတော့မှဒီသက်ဆိုင်ရာထောက်ပံ့ရေးဒီကုလညက်တွေကနေအများအားစုံစမ်းနေပေါ့နော်ဆိုတော့သူတွေမကောက်ဘူးသူနဲ့ပတ်သက်တဲ့မိသားစုတွေဒီစားတဲ့မိသားစုတွေရောဝေးကွာတဲ့မိသားစုတွေအားလုံးရောဒါနိုင်ငံတော်ရဲ့လုံခြုံရေးအတွက်စုံစမ်းရတယ်စစ်ဆေးရတယ်ပေါ့ဒါပေမဲ့ကျွန်တော်တို့တိုင်းပြည်မှာကျတော့ဒီစုံစမ်းစစ်ဆေးတဲ့အပိုင်းတွေကကျတော့ဘာဖြစ်လဲဆိုတဲ့အခါကျတော့စုံစမ်းစစ်ဆေးတဲ့ပြုလုပ်တဲ့လူတွေကကျွန်တော်တို့ကဒီ independent မဖြစ်ဘူးပေါ့ဗျာနော်လွတ်လပ်ပြီးတော့မှအမိကိုကင်းတဲ့ဟာမဖြစ်တဲ့ခါကျတော့အဲ့ဒီမှာကျွန်တော်ထင်တယ်ဟိုနိုင်ငံရေးသဘောတရားကြီးလွှမ်းမိုးလို့ရှိရင်ကျွန်တော်တိုင်းပြည်တွေအများကြီးပြည်နာနိုင်ရအကြောင်းကြီးရှိတယ်ဆိုတော့ကျွန်တော်အဲ့ဒါကိုကျွန်တော်သင်ခန်းစာရတယ်ပေါ့ဗျာ
ဟုတ်
ဆိုတော့ဟိုအဲ့တကူကအဲ့ဒါတော်တော်လေးကိုကျွန်တော်ထင်တယ်ဟိုအရေးကြီးတဲ့ point မှာဒါကြောင့်မလို့ဒီထောက်လိုက်အင်အားစုတွေဥမာပြင်ရဲတပ်ဖွဲ့လိုဟာမျိုးတွေကအစားပေါ့နော်ဟို CID လိုဟာမျိုးတွေကဒါတွေအကုန်လုံးကဒီဟိုတီးစားဖြစ်နေရမယ်ဒီသူတူတူတယောက်ရဲ့ဟိုဩဇာအောက်မှာဖြစ်လို့မရဘူးအခုဆိုလို့ရှိရင်ကျွန်တော်တို့တိုင်းပြည်မှာအားလုံးသိပြီးသားဒီတပ်မတော်အနေပြီးတော့မှဒီရဲတပ်ဖွဲ့ကိုထိန်းချုပ်ထားတယ်တပ်မတော်ကနိုင်ငံရေးအခွင့်အရေးတွေပဲနေရာကြီးယူထားတယ်တပ်မတော်အနေပြီးတော့မှမွေးဖွားလာတဲ့ဒီခိုင်ဖြူးဆိုတာလည်းပဲလက်ရှိအနာဂတ်ပါတီနဲ့ပြိုင်ဘက်ဆိုတဲ့အနေအထားကြီးရှိတယ်ဆိုတဲ့အခါကျတော့တပ်မတော်ကဘယ်လိုပဲဖြစ်ဖြစ်နိုင်ငံရေးမှာထက်ထက်ဝင်ဝင်အပေါင်းပတ်သက်နေတယ်ဒီလိုပေါင်းပတ်သက်နေတဲ့ဒီအဖွဲ့အစည်းရဲ့အောက်မှာထောက်လိုင်းအဖွဲ့အစည်းတွေလုတ်ကန်ရတယ်ဆိုတာကတော်တော်လေးကိုဒါမကောင်းတဲ့ကိစ္စပုံမှန်မဟုတ်ဘူးပေါ့ဒါကြောင့်မလို့ပုံမှန်မဟုတ်တဲ့အနေအထားမှာရှိတဲ့ထောက်လိုင်းတပ်ဖွဲ့တွေကဒီအလုပ်တွေကိုလုပ်တဲ့အခါမှာအများကြီးအခက်အခဲရှိမယ်လို့ကျွန်တော်ယုံကြည်တယ်ဆိုတော့ဒီအခက်အခဲတွေကိုဟိုကြော်လွားဖို့အတွက်ပြည်သူလူထုကနေပြီးတော့မှကိုယ်ရွေးချယ်တဲ့ဖက်တော်မှာပဲဖြစ်ဖြစ်နောက်ပဆုံးဟိုတမနာတွေပဲဖြစ်ဖြစ်ပေါ့နော်ဒီလူတွေနဲ့ပတ်သက်ပြီးတော့ယုံကြည်ဖြစ်နေရမယ်ဘယ်သူမှဟိုဘာမှကြောက်ကြနေစရာမလိုဒီလူကဘယ်သူတွေလဲတော့ဒီလူကရုရှားလူလားဒီလူကအမေရိကန်လူလားဒီလူကတရုတ်လူလားဆိုတာကိုနိုင်ငံသားတွေနဲ့ထောက်လန်းစရာမလိုဘူးပြောမယ်မလိုတော့အောင်ယုံကြည်မှုရှိနေရမှာပြောရမယ်ဆိုလို့ရှိရင်အဲ့လိုယုံကြည်မှုရှိဖို့အတွက်ဒီ independent ဖြစ်တဲ့ထောက်လန်းရေးတွေဟာအခက်အခဲတော့အင်မတန်ရေးကြီးပါတယ်ဆိုတာကိုကျွန်တော်တို့သင်ခန်းစာရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာအော်ဆွနေပြေးသွားတယ်ဆရာဦးရထွန်းကိုဆွေဝင်းညောင်စလုံးကိုကျွန်တော်တို့အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာဒီဘောမျိုးနဲ့ပြည်သူ့လူကိုယ်စားလှယ်ဟောဦးရထွန်းမြန်မာနိုင်ငံသတင်းဌာနအဒီတာချုပ်ကိုဆွေဝင်းတို့ဆွေးနွေးသွားကြတာပါ COVID-19 ရေပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လည်နေတာဖြစ်ပြီးအခုလိုဆွေးနွေးကမ်းတွေဆက်သွယ်မေးမြန်းချက်တွေကိုအင်ကာညဒိုင်းဂလန်စီစဉ်နေရာမှာအစာထိုးထုတ်လည်နေတာပါ VOA စီစဉ်တွေကိုအားပေးနာဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာအခါသမယပါဒေဗီယာဝေးကွာပြီးကျမ်းမာပျော်ရွှင်ကြပါစေကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ
ဒီရွေးမြန်မာပိုင်းရဲ့ကမ္ဘာသွားခီးသွားစီစဉ်ကနေကြိုဆိုပါရစေ။ကျွန်မစွန်မြမမှာအခုတစ်ခေါက်တော့အီတလီနိုင်ငံက Venice ရေပေါ်မြို့စီကိုသွားကြရအောင်ပါ။ Venice မြို့ထွက်ကမ္ဘာကျော် Murano Panieri ဘယ်လိုလုပ်လဲဆိုတာသွားကြည့်ကြမှာပါ။၈၀၀စုလောက်ထဲကလက်ဆင့်ကမ်းလာခဲ့တဲ့ Murano Panieri ပညာကိုမြို့ဆက်တစ်တွေလက်ဆင့်ကမ်းထိမ့်သိမ်းသွားနိုင်အောင်ဘယ်လိုကြိုးစားနေကြလဲဆိုတာကိုအခုပဲကမ္ဘာသွားခီးသွားစီစဉ်ကနေသွားပြီးတော့လေ့လာရအောင်ပါရှင်။ဒီနိုင်ငံ Venice ရေပေါ်မြို့လို့ပြောလိုက်ရင်ထူးခြားလှပတဲ့မျက်နှာဖုံးတွေအပြင်လက်ရမြောက် Murano Panieri ကိုတွေ့ပြီးမြင်ကြလေးရှိပါတယ်။ Venice မြို့က Murano ဆိုတဲ့ကျွန်းလေးကထွက်တဲ့ဖတ်တဲ့ပစ္စည်းတွေဟာဥရောပတလွားနန်းတွင်သုံးပစ္စည်းတွေထဲမှာမပါမဖြစ်ပါသလိုကမ္ဘာထိပ်တန်းအမှုပညာပြလိုက်တွေမှာလည်း Murano Panieri ကိုအထူးတလဲပြသကြပါတယ်။အီတလီရဲ့အုပ်ချုပ်မှုအောင်မရောက်ခင်တီဂျာ Venice နိုင်ငံတစ်ခုအဖြစ်ရှိနေခဲ့ချိန်800စုလောက်ထဲကကဘာကျော်တဲ့ဖန်တယ်ရီကိုမူရနိုကျွန်းပေါ်မှာဖန်တီးခဲ့တာပါ1500စုလောက်ရောက်လာချိန်မှာတော့ရေချောင်းနဲ့ကုန်ကူးတဲ့ Venice မြို့ကကုန်တယ်ရီကြောင့်မူရနိုဖန်တယ်ရီဟာအရှိအလေပိုင်းနဲ့အာရှတိုက်အထိပြန့်နှံ့ရောက်ရှိခဲ့ပါတယ်ရေပေါ် Venice မြို့ကိုလာလေကြတဲ့ကဘာလက်ခီးတယ်ရီဆိုရင်မူရနိုဖန်တယ်လုပ်ငန်းတွေကိုမဖြစ်မနေသွားလေ့လာကြလေရှိပါတယ် နှစ်ပေါင်းရာချီတွေကရှိနေတဲ့ဖန်တဲ့လုပ်ငန်းတွေကိုထိန်းသိမ်းနိုင်ဖို့အတွက်တခုတည်းသောမူရနိုဖန်တဲ့ပညာရှင်သိပ်ပံကိုကျွန်းပေါ်မှာဖွင့်လှစ်ထားပါတယ်အပူချိန်1000ဒီဂရီဆယ်ဆီယပ်ကျော်တဲ့ဖန်ချက်ဖို့မှာဖန်တဲ့တွေကိုဖန်ပြီးရတာမို့ဒီပညာဟာအဖေကနေသားတွေကိုလက်ဆင့်ကမ်းတဲ့ပညာလို့မူရနိုသမိုင်းမှာပြောဆမှတ်ရှိပါတယ်အခုတော့မိန်းကလေးတွေပါမူရနိုဖန်တဲ့ပစ္စည်းလုပ်တဲ့ပညာကိုသင်ယူနေကြပါပြီ
ဒီကျောင်းမှာလွန်ခဲ့တဲ့၄နှစ်ထဲကကျမတက်နေတာပါ Venice ရဲ့အစင်လာကိုချင်းကျင်လို့ကျမဒီကျောင်းမှာလာတက်တာပါကျောင်းစတက်တုန်းကဒီကျောင်းဘာမှကိုမသိပါဘူးဒါပေမဲ့ဖန်တယ်ရီအကြောင်းလေ့လာသင်ယူရင်းနဲ့ဖန်တယ်ရီဖန်တီးရတာကိုနှစ်သက်လာခဲ့ပါတယ
်မိအားပြင်းပြင်းထန်ထန်တဲ့ဖန်ချက်ဖို့ရီကြောင့်ဘီဘဲအန်ဒီရဲ့ကာကွယ်တဲ့အနေနဲ့ဖန်တဲ့လုပ်ငန်းကို Venice မြို့ပေါ်မှာလှုပ်ခွင့်မပြုဘဲမူရနိုကျွန်းပေါ်မှာသာတည်တံ့လှုပ်ခွင့်ပြုထားတာဖြစ်ပါတယ်ဒီလိုတည်တံ့ဖြစ်နေတာကြောင့်လဲဖန်တယ်ရီထွက်တဲ့မူရနိုကျွန်းလို့ပို့ပြီးတော့ကဘာကျော်နေတာပါကဘာကျော်မူရနိုဖန်တယ်ပစ္စည်းတစ်ခုဖြစ်လာဖို့ဖန်တီးရတာလွယ်လှတာတော့မဟုတ်ပါဘူးအရေးပြောနေတဲ့တဲရီတွေကိုလေးမှုတ်ပြီးလိုချင်တဲ့ဖန်တယ်ပုံကိုဖန်တီးယူရတာပ
ါ Diciamo che in Fornace lavoro molto duro အရင်ချက်တဲ့အလုပ်ကတိတ်ကိုခတ်ပါတယ်အမျိုးသားတွေလုပ်တဲ့အလုပ်လို့အစဉ်အဆက်သတ်မှတ်ထားခဲ့ကြတာပါဒီလုပ်ငန်းကိုကျမတိတ်ကြိုက်လို့ဆက်ပြီးလုပ်သွားနိုင်မယ်လို့မျှော်လင့်ပါတယ်ဖန်တဲ့တစ်ခုဖြစ်အောင်အစဉ်အဆက်သင်ယူရတာပါအစဉ်တိုင်းမှာပထမအစဆိုတာခတ်ပြီးမယ်လို့အသားကျလာရင်တော့လွယ်သွားပါတယ
်မူရအနိုဖန်တဲ့တွေအကြောင်းမှတ်တမ်းတင်ပြဆိုတဲ့ကက်သလစ်ဖုန်းတော်ကြီးအပါတိစနေတီကိုဂုဏ်ပြုပြီးတော့အပါတိစနေတီဖန်တဲ့ပညာသင်ကျောင်းကို2016ခုနှစ်မှာဖွင့်ခဲ့တာဖြစ်ပါတယ်ပညာလက်ဆင့်ကမ်းသင်ပေးတဲ့ဆရာ Raphael ဆိုရင်73နှစ်သားတွေကဖန်တဲ့ပညာကိုလေ့လာခဲ့သူဖြစ်ပါတယ
် No no c'era una scuola si imparava direttamente
ကျွန်တော်ငငယ်တော့မှဆိုဒီလိုကျောင်းမျိုးမရှိပါဘူးဖန်တဲ့လုပ်ငန်းလုပ်တဲ့ဖန်ချက်ဆက်ရုံတွေမှာပညာသွားသင်ရပါတယ်ကျွန်တော်အလယ်တန်းကျောင်းပြီးတော့နည်းနည်းစလေ့လာရင်းကနေဒီလုပ်ငန်းပေါ်အင်မတန်ခုန်မင်လာခဲ့တာပ
ါမူရနိုကျွန်းပေါ်မှာအရင်တုန်းကဖန်ချက်ဆက်ရုံပေါင်း300လောက်ရှိခဲ့ပေမဲ့2015ခုနှစ်လောက်မှာတော့150လောက်ထိနည်းသွားခဲ့ပါတယ်ဒါကြောင့်ဒီကျောင်းဟာရှင်းလက်ရပညာဆက်ခံခြင်းတွေအတွက်အရေးပါတဲ့ကျောင်းတစ်ခုဖြစ်ပါတယ
်ဆန္နာတကုန်လေပစနခေ
စပပဝင်းချင်းမှာသိတဲ့သူတိုင်းဖန်တဲ့လုပ်ငန်းလုပ်ကြပါတယ်မူရနိုကျွန်မနေတော့နေတိုင်းမြင်နေတွေ့နေရတယ်လေ
အသက်18နှစ်ပဲရှိသေးတဲ့ဒီကျောင်းသူကဖန်တဲ့ပညာသင်ကျောင်းဆောက်ဖွင့်တွေကပညာလေးလာနေသူဖြစ်ပါတယ်
abbastanza perché vista dai maestri
ti ha di lui lungi da mien no lwen lwen le lu tin ya ma de da ba mai ko dai lou ji de kha tai ma lwen la ba bu
a sin a set a myo da re da lou la de pinya ko myo set de lu nge a myo tami re ga lo lo la la tin yu ni ja de a twet sia re ga le pinya kong tin pe ni ja ba de
perché era considerato un lavoro
lo che che lo lo tamat tha ja ro phan de lou de lou lou ja de che ga myo ji re chi ba bu da chang di chang du le re ko phan de lou de anu pinya chano ro lesson kan tin pe ni da ba ဒါကလည်းအမှုပညာတစ်မျိုးမို့ဖန်တဲ့အမှုပညာကိုတင်ပြပေးနေတာပ
ါအမျိုးသမီးတွေလုပ်တဲ့အလုပ်မဟုတ်ဘူးလို့သတ်မှတ်ထားကြတဲ့ဖန်တဲ့လုပ်ငန်းကိုအခုအမျိုးသမီးတွေပါစိတ်ဝင်စားတင်ယူလာကြတာကထူးခြားတဲ့အပြောင်းလဲတစ်ခုဖြစ်ပါတယ်ဒီကြောင့်မှ9နှစ်တင်ပြီးရင်ဖန်တဲ့ဖန်တီးမှုအကြောင်းကိုကျွမ်းကျွမ်းကျင်ကျင်သိသွားနိုင်ကြမှာဖြစ်ပါတယ်
Dal 2016 questa scuola è diventata una scuola riconosciuta dal Ministero
dell'Istruzione italiano. ကနေပြည်အရပိုင်းကိုချွတ်ချွတ်ရဲ့တက်ပညာသိပ္ပံကိုပြည်ဝင်တက်ဖိုက်ခဲ့တာပါအစ်ဒီနိုင်ငံနဲ့မကပါဘူးနိုင်ငံတကာအစ်စ်မှလည်းဒီလိုကြောင်းမျိုးမရှိသေးပါဘူးဒီမှာ9နှစ်ကြောင်းတက်ပြီးသွားရင်ဖန်တဲ့ပညာနဲ့မူရနိုဖန်တဲ့ပညာဆိုင်ရာဒီပလိုမာကိုရမှာဖြစ်ပါတယ
်အစ်ဒီနိုင်ငံ Venice မြို့မူရနိုကျွန်းကထွက်တဲ့မူရနိုဖန်တဲ့ပစ္စည်းတွေဟာအရေးအသွေးကောင်းတဲ့အပြင်မူရနိုဖန်တဲ့ပညာရှင်တွေသာတက်မြောက်တဲ့နည်းတွေနဲ့လှုပ်ထားတာကြောင့်တမှုထူးတဲ့လက်ရာတွေနဲ့ကဘာကျော်နေတာဖြစ်ပါရဲ့ရှင
်မင်္ဂလာပါရှင်မြန်မာနိုင်ငံမှာလူဝင်မာလာရှင်းနေခြင်းပါမဲ့ဖြူရီရေကောက်ပွဲနှိကက်လာပြီဖြစ်တယ်လို့ရေကောက်ပွဲအတွက်ပါတီတီတီကပြင်ဆင်နေဆွဲပွဲတွေစတင်နေကြပါပြီနိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလရှင်ပြိုင်သူတွေပါဝင်တဲ့ဒီရွေးကောက်ပွဲမှာဘယ်လိုအကြောင်းအရာတွေကအဓိကကြပါမလဲ။ဒီသူတွေအတွက်အရေးကြီးတဲ့ကဏ္ဍတွေဘာတွေရှိနေပါလဲ။ပြီးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မဲဆန္ဒရှင်ပြည်သူတွေအနေနဲ့ရောဘာတွေသိရှိထားသင့်ပါလဲ။ဒီလိုအကြောင်းအရာတွေကိုရွေးကောက်ပွဲအထူးစီစဉ်ခြင်းနဲ့ရွေးမြန်မာပိုင်းကအပတ်စဉ်ဆွေးနွေးတင်ဆက်ပေးသွားပါမယ်။ဒီစီစဉ်ကိုစနေနေ့ည9:00နာရီထုတ်လင်းတဲ့ VTV Maxin စီစဉ်မှာစောင့်မျှော်ကြည့်ရှုနိုင်ပါတယ်။ရုံးမြင့်တန်ကြားနဲ့ DVD ရုပ်တံကချုပ်နေပေးတဲ့အချိန် VOA Internet Website ဆာမျက်နှာ burmese.voanews.com နဲ့ VOA မြန်မာပိုင်း Facebook စာမျက်နှာတို့မှာလည်းချုံးနေပေးနေတဲ့အချိန်နဲ့တပြိုင်တည်းတည်ရှိနိုင်ပါတယ်။ Video ကနေလည်းအသက်ရှင်ချုံးနေသေးတော့မှာဖြစ်ပါတယ်ရှင
်။ American အစိုးရရဲ့သဘောထားမြင်အပေါ်ကိုကြင်ပြပါတော့မယ်ရှင်။
ဟောင်ကောင်လွတ်လပ်ရေးနဲ့ကိုပိုင်အုပ်ချုပ်ခွင့်ကိုမိမ့်မိန်အောင်လုပ်နေတဲ့လူတွေရဲ့နာမည်စာရင်းကိုအမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ဖွန်ပီယိုကအမေရိကန်ကွန်ဂရက်လွှတ်တော်ကိုတင်သွင်းလိုက်ပြီးအဲ့ဒီလူတွေနဲ့စီးပွားရေးအကြီးအကျယ်လုပ်နေတဲ့ဗန်တွေကိုလည်းပိတ်ဆို့မှုတွေနဲ့အရေးယူခံရမယ်လို့တတိပေးလိုက်ပါတယ်။လွတ်လပ်စွာစုဝေးခွင့်ဟောပြောခွင့်တည်င်းလွတ်လပ်ခွင့်သို့မဟုတ်တရားဥပဒေစိုးမိုးရေးစတဲ့ဟောင်ကောင်ကိုပိုင်အုပ်ချုပ်ခွင့်ကိုတိတိတသားရော့ပါအောင်လုပ်နေတဲ့ဟောင်ကောင်နဲ့တရုတ်ပြည်သူသမ္မတနိုင်ငံအတာဝန်ရှိသူ၁၀ယောက်စည်းရင်းကိုဒီနှစ်အစည်းအဝေးခန်းစာမှာဖော်ပြထားပါတယ်။ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်လည်းဒီစည်းရင်းထဲမှာပါဝင်ပါတယ်။အမေရိကန်အုပ်ချုပ်မှုအာဏာအမိန့်အမှတ် 13936 အရအဲ့ဒီစည်းရင်းပါပုဂ္ဂိုလ်တဦးချင်းစီကိုပိတ်ဆို့မှုတွေနဲ့ဩဂုတ်လ9ရက်နေ့ကအရေးယူလိုက်ပါတယ်။ကုလသမဂ္ဂမှတ်တမ်းဝင်သဘောတူစာချုပ်ဖြစ်တဲ့တရုတ်ကြီးတစ်ခြားပူးတွဲကြေညာချက်ပါဟောင်ကောင်ပြည်သူတွေနဲ့ကမ္ဘာကြီးအပေါ်တရုတ်နိုင်ငံကပေးအပ်ထားတဲ့ဂတိကဝတ်တွေကို CCP လို့ခေါ်တဲ့တရုတ်ကွန်မြူနစ်ပါတီကစနစ်တကျတစစီပယ်ဖျက်ပစ်နေတာပါဇွန်လတုန်းကပြဋ္ဌာန်းလိုက်တဲ့အမျိုးသားလုံခြုံရေးဥပဒေကိုအသုံးချပြီးဟောင်ကောင်မှာဒီမိုကရေစီရေးလှုပ်ရှားတဲ့အဖွဲ့အစည်းတွေလူအခွင့်အရေးတရားရေးလွတ်လပ်မှုနဲ့တတိပုဂ္ဂလလွတ်လပ်ခွင့်စတာတွေကိုတရုတ်ကွန်မြူနစ်ပါတီ CCP ကရိုက်ချိုးနေတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရမော်ဂန်အိုဒဂတ်စာပြောပါတယ်တရုတ်ပြည်မာကြီးနဲ့ဟောင်ကောင်အာဏာပိုင်တွေကအတိုက်အခံတွေကိုနှိပ်ကွပ်ပြီးဟောင်ကောင်ရဲ့ကိုယ်ပိုင်အုပ်ချုပ်ပိုင်ခွင့်ကိုရော့ပါအောင်လုပ်နေတဲ့လုပ်ရတဲ့နဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုကလူသိရှင်ကြားအပြစ်တင်ရှုံချလိုက်ပါတယ်ပြည်မာကြီးကလုံခြုံရေးနဲ့ထောက်လှမ်းရေးတွေကိုဟောင်ကောင်ကိုဆေလွတ်ပြီးစခန်းချစေတာငြိမ်းချမ်းစွာဆန္ဒထုတ်ဖော်သူတွေကိုအလုံးအင်းနဲ့ဖမ်းဆီးတာ2020ပြည့်နှစ်စက်တင်ဘာလမှာကျင်းပမဲ့လွှတ်တော်ကောင်စီရွေးကောက်ပွဲတွေကိုနိုင်ငံရေးအမျက်ထုတ်တဲ့အနေနဲ့နှောက်နှေးအောင်လုပ်ခဲ့တာနဲ့ဟောင်ကောင်ကနေထွက်ပြေးဖို့ကြိုးစားသူဒီမိုကရေစီရေးလှုပ်ရှားသူတွေကိုဖမ်းဆီးထိန်းသိမ်းတာတွေကိုအမေရိကန်အပြစ်တင်ရှုံချလိုက်တာဖြစ်ပါတယ်။တရုတ်ကွန်မြူနစ်ပါတီရဲ့ဖိနှိပ်တဲ့မူဝါဒတွေနဲ့ဟောင်ကောင်ပြည်သူတွေရဲ့လွတ်လပ်ရေးကိုထိပါအောင်လုပ်နေတဲ့တရုတ်ရဲ့ကြိုးပမ်းမှုတွေကိုအမေရိကန်ပြည်ထောင်စုကပြင်းထန်စွာကန့်ကွက်ကြောင်းကွန်ဂရက်လွှတ်တော်ကိုတင်သွင်းတဲ့အစီရင်ခံစာမှာထပ်မံမီးမောင်းထိုးပြလိုက်ပါတယ်။တရုတ်ကွန်မြူနစ်ပါတီ CCP အနေနဲ့နိုင်ငံတကာမှာလိုက်နာကျင့်သုံးရမယ့်စံနေနဲ့အညီဟောင်ကောင်ပြည်သူတွေရဲ့အခြေခံလွတ်လပ်ခွင့်နဲ့လူအခွင့်အရေးတွေကိုပြန်လည်ပေးအပ်ဖို့အမေရိကန်ပြည်ထောင်စုကဆက်လက်တိုက်တွန်းနေမှာဖြစ်ကြောင်းပါခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြီးပါပြီရှင်
။ဘုဒ္ဓနဲ့မနခင်သတင်းလွှာတွေနဲ့ပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာ။ခုဆက်လက်ပြီးသတင်းအကြီးအကျယ်ကိုတင်ပြပေးပါမယ်။အမေရိကန်သမ္မတရွေးကောက်ပွဲကျင်းပဖို့ဒီပတ်တည်းပဲလိုတော့ချိန်မှာပဲ Republican သမ္မတ Donald Trump နဲ့ပြိုင်ဘက် Democratic သမ္မတလောင်း Joe Biden တို့နှစ်ဦးအကြိမ်နဲ့ရှင်းပြန်ရမယ့်ပြည်နယ်တွေကိုအင်္ဂါနေ့ကမဲဆွယ်စည်းရုံးရေးထွက်နေကြပြီဖြစ်ပါတယ်။သမ္မတ Trump က Michigan, Wisconsin နဲ့ Nebraska ပြည်နယ်တွေကိုတွားရောက်နေတာဖြစ်ပြီး Joe Biden ကတော့တောင်ပိုင်းပြည်နယ်တစ်ခုဖြစ်တဲ့ Georgia ပြည်နယ်ကိုတွားရောက်နေပါတယ်။John Hopkins တက္ကသိုလ်ကထုတ်ပြန်တဲ့ coronavirus အခြေအနေစီးရင်တွေအရ American ပြည်ထောင်စုရဲ့ COVID-19 ကူးစက်မှုတွေပြန်လည်မြင့်တက်နေပါတယ်။အထူးသဖြင့် Illinois, Texas, Wisconsin, Tennessee နဲ့ California ပြည်နယ်တွေမှာကူးစက်မှုတွေဇက်တိုက်မြင့်တက်နေပါတယ်။ American နဲ့ Indian နိုင်ငံကြားစီးရင်တွေအခြေအနေဖလှယ်ရေးတမိုင်းဝင်သဘောတူစာချုပ်တရက်ကိုလက်မှတ်ရေးထိုးလိုက်ပြီးဖြစ်ပါတယ်။ဒေသပတ်ဝန်းကျင်တွင်အခြေအနေတွေရရှိဖို့အထူးလက်တွဲလှုပ်ဆောင်ရေးပူးပေါင်းဆောင်ရွက်မှုနဲ့အခြေအနေဖလှယ်မှုသဘောတူညီချက်ဘက်ကကိုအင်္ဂါနေ့ကနိုင်ငံလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်ဒါကာမှာအင်္ဂါနေ့ကလူ1000လောက်ချီတက်ပြီးပြည်သူ့သမ္မတကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေကျင်းပခဲ့ပါတယ်။တမန်တော်မိုဟာမက်ကိုတည်ခိုးဖို့တဲ့ရုပ်ပြောင်ကိုလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အဖြစ်အကာအကွယ်ပေးထားတဲ့ဥပဒေတွေကိုပြည်သူ့သမ္မတကအခိုင်အမာထောက်ခံတာကြောင့်မကျေနပ်လို့ဆန္ဒပြခဲ့ကြတာလို့ AP သတင်းကပြောပါတယ်။နိုဘာလမှာကျင်းပမယ့်မြန်မာရွေးကောက်ပွဲမှာအားလုံးပါဝင်ပြီးပွင့်လင်းမြင်သာမှုရှိမယ်။အများလက်ခံတဲ့ရွေးကောက်ပွဲဖြစ်ရေးမြန်မာဒီမိုကရေစီပြည်ပင်ပြောင်းလဲရေးနဲ့နိုင်ငံတွင်းလူသားချင်းစာနာမှုထောက်ထားရေးဆိုင်ရာဆောင်ရွက်မှုတွေအားလုံးကိုအမေရိကန်နိုင်ငံကအခိုင်အမာထောက်ခံကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနနိုင်ငံရေးဌာနအမြင့်အတွင်းဝန် David Hill ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကိုပြောကြားခဲ့ပါတယ်။ဘူတုံးနေမနေကင်းအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ VOA ကြောင့်နားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။တောတာရှင်များကိုစိတ်နှဖျားရှင်လန်းချမ်းမြေပါစေ။ကျွန်တော်ရေမထော်ပါ
This program has come to you from the Voice of America, Washington.